ဒီနေ့ကတော့2550ခု9,356ခုကျာတော်လာပြီရုပ်မှန်ရဲ့ကျာတော်လာပြီတော့6ရက်2015ခုတလပိုင်း10ရက်စနေနေ့ညကကလာမှာကျောင်းတိုင်းဒီပါဠိရံမြို့တောင်းကပေါင်းတို့ရဲ့ဆလီမြန်လောင်းတိရပွဲတိသာစုများသာဝနာဟိတာကာရီဓမ္မယုံတို့မှာဓမ္မယုံတို့ဝိမာန်ဆင်းရင်ကျင်းပရတဲ့ဌာနပါဆောင်းအတေဤဝါဝင်းဝါကသံဃာဓမ္မဆောင်းအောင်ကိုယ်တရားအခြေဓမ္မဒါနဓမ္မပူဇာကျေဘုရားတွင်မှအရှင်တို့လည်းနှုတ်ဆုံးများဖြစ်ခြင်းဧကဗုဒ္ဓဘာသာကိုပြန်စွာပြန်ဟောကြားတော်မူခဲ့တဲ့ကျမ်းစာတော်တို့ကိုအကြံပေးရပါလေ။ဧကဗုဒ္ဓဘာသာကိုပြန်စွာပြန်ဟောကြားတော်မူခဲ့တဲ့ကျမ်းစာတော်တို့ကိုနာယောကြီးကိုကိုင်ရကြတယ်။ဒီလိုဒီကနေ့တရားနာရရှိနိုင်တဲ့ဧကဗုဒ္ဓဘာသာကိုအရှင်တို့ပတ်တရားမှာလည်းဆိုလို့ရှိရင်မေမနိကေမူလပဏ္ဏသပါဠိဘာသာရှိတဲ့မဟာဒုက္ခခန္ဓာတုဒ္ဒံမဟာဒုက္ခခန္ဓာမာဆိုရတာကြီးကျယ်လေပေါ့ဒုက္ခခန္ဓာဒုက္ခဆိုတာကဆင်းရဲခန္ဓာဆိုတာကအဆုအပုံကြီးလို့သိရတယ်ကြီးကျယ်ဆင်းရဲအဆုအပုံကြီးလို့ဆက်လို့ဆင်းရဲနာမည်ထင်ရမယ်ဒုက္ခပေါ့ဒီဒုက္ခကိုနာမည်ကြီးရအောင်အောင်ချင်းဒီရှိတဲ့ဒုက္ခတွေကနေပြီးတော့လွတ်မြောက်အောင်ကြိုးစားခြင်းစိတ်ချက်တန်လာဖို့ဆိုတဲ့အဓိကရည်ရွယ်ချက်ကတော့အင်းလာပါပဲ။ဒါကြောင့်ဒီတော်ကတော်တို့ဒီတော်ဓမ္မနာရှိတဲ့အကြောင်းအရာတွေကိုနာယူပြီးတော့မှတ်သားပြီးတော့ဒီလိုဘဝလွတ်မြောက်ရေးချမ်းသာရေးကိုကြိုးစားအထောက်အကူနေရာမှာဒီတော်ဓမ္မကိုနာယူရခြင်းဒီတွန်းအားတရားဖြစ်စေနိုင်တယ်ဆိုတဲ့ယုံကြည်မှုနဲ့ဘိလိုဒီမဟာဒုက္ခကနာဘုဒ္ဓံကိုဟောရရနာမည်ရအောင်နော်ဒီတရားဒေသနာတော်ကိုမဟောရသေးခင်မနာရသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့တရားရှင်ဘုရားမြတ်ရဲ့အင်းတန်ကြီးကျယ်ရှိနေမှာဘုရားမဟာကရုဏာကိုဒီတရားတရားတော်ကိုမူတည်တော်မူမြေလောင်းဘုရားသဘေဒုက္ခဉာဏ်ကြီးဘုရားပညာကိုဘုမဟာကရုဏာကိုသင်္ကန်းကိုမပန်းရုံလို့ခြင်းပြုရုံတော်ဘုရားရှင်ကိုမြတ်ကိုယူပြီးမြတ်လို့ရှိခိုးပူတော်ကြသည်အလုံးလုံးရှိမှုပြုတော်အယုပြုရန်ကရုဏာမိတ္တနာရံသင်္ကန်းတေသောနာဝိရသမောဟဓမ္မံသာနာနရလောကရေရုံနေသူတရားကတိဝိပုဒ္ဓံကရုဏာတိကလမလယမဟာကရုဏာတို့ဖြင့်ဤမြတ်ကိုစေနလုံးလေးရှိတော်မူပါဘိသတော်ပညာပေသောသာဝိရသမောဟတမအရဟတမေဒီဝိရောဇာဝိဉ္ဇဝိညာဉ်တို့ရောအိုက်ပါမှုပြောတော်မူပြီးသတော်သန္တရလောကကရုလူသမြတ်မသတ္တဝါအနန္တတို့၏ကျောင်းဤတန်တို့ဤကိုပြုရာပစူရိဟောဆရာတခင်လည်းဖြစ်တော်မူပါပေသလို့ဂတိယဘုရားဒီဝမနုသတိရယနေဧတဒိသလာယရှိသောဓမ္မပတိရောမာလီထိုသခြင်းပြုလုပ်တော်မူသတော်ဘုဂဏမတ္တဝါတို့အားအကျိုးများကြောင့်ဟုတ်တော်မူသကားကောင်းဘုရားမြတ်စွာဘုရားပေသလို့ဘုရားမြတ်စွာဘုရားပြည့်စုံမှုလက်ပေါ်ကျင်းနာဗရမများကြီးကိုဖြစ်သာခြင်းလုံးဒီမြေမေတ္တာပြည့်စုံလို့မြတ်စီကိုမေယံလေဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုရှင်ပြည့်ပြပမာကိုရှင်ရံတရားဖြစ်ကြပါသောဘုရားတိတော်တို့သည်ဘုရားယုံနာမကာယဝဉ္စီမနောဤသို့ဤသောပဏာမဖြင့်ဒုက္ခယုတ်ချုံလက်ဆောင်ဘုရားရှိခိုးဥညပါဠိမြတ်စွာဘုရားသာဟာဒုက္ခကနာဘုရားတဆန္ဒကြီးရောယေချီကိုနိုင်အောင်ပြန်ဒီလိုဒီတရားဒေသနာတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီး ေတဝန်တောင်းလိုက်တော့မှာတရင်သုံးတော်ကိုရှင်ကာလဟောကြားတော်မူခဲ့မှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတရားဒေသနာကိုဟောကြားရတာလို့ဆိုတော့ကာရဝါမှာယဟန္တာတွေကသာဝတိတွေကိုဆုံးမကြွမလို့ဆိုပြီးဆုံးမကြွတယ်။ဒီဟိုးတွေကိုလိုက်တဲ့ဒီဓမ္မယုံများလားမသိဘူး။မဟုတ်ဘူး။အဟုတ်ဘူးဆိုရင်တော့မတတ်နိုင်ဘူးပေါ့နော်။အဲ့လိုဆုံးခံကြရတာမှာဆုံးခံဖို့အချိန်ဆိုးသေးတယ်ဒါကြောင့်သာသနာ့ပြင်ပအယူဝါဒရှိကြတဲ့ဒိဋ္ဌိပရမိတ်တည်းရဲ့ကျောင်းအရာလေးကိုဝင်ပြီးတော့ခိတခဏနားနေဖို့သာသမီပြောကြမယ်ဆိုရင်ကောင်းပေးရရှိပြီးတော့ဆုံးခံကြရမှုများကိုသာသနာ့ရှင်များများသာသနာ့ပြင်ပအယူဝါဒရှိတဲ့ဒိဋ္ဌိပရမိတ်တည်းရဲ့ကျောင်းကိုဝင်ရတာဘုရားဝင်တဲ့အခါမှာဒိဋ္ဌိပရမိတ်တွေတွေ့ကြတယ်။တွေ့တဲ့အခါကျတော့အဲ့ဒီပရမိတ်တွေကတန်ခါတော်တွေကိုပါတော်လို့ဆိုတော့အရှင်တို့တဲ့သင်တို့ရဲ့ဇာတိကဘုရားမှာလည်းဝင်ကာမကတုံ့ပြန်မှုကာမကတုံ့ပြန်မှုကိုဝေခေါ်ကြ။ငါတို့လည်းဒီကာမကတုံ့ပြန်မှုကာမကတုံ့ပြန်မှုကိုခေါ်ကြတာပါပဲ။ဒီလိုသင်တို့ရဲ့ဇာတိကဘုရားမှာရုပ်တရားကနေပြီးတော့ပြုံးပြောက်ဖို့ရုပ်တရားကနေပြုံးပြောက်ခြင်းဆိုတာကိုခေါ်ကြတယ်။အဲဒါလိုပဲတို့လည်းပဲရုပ်တရားကနေပြီးတော့ပြုံးပြောက်ဖို့ဆိုတာကိုတို့လည်းပဲခေါ်တာပါခင်ဗျာ။နောက်ပြီးတော့ပြုံးဖို့ရဲ့ဆရာယန္တရမကဝေဒနာတရားတွေကနေပြီးတော့ပြုံးပြောက်နိုင်မှုဝေဒနာကနေပြုံးပြောက်ရပြုံးပြောက်ကြောင်းကိုခေါ်ကြတယ်။မလိုလည်းမဝေဒနာတရားတွေကနေပြီးတော့ပြုံးပြောက်ရပြုံးပြောက်ကြောင်းကိုခေါ်တာပါခင်ဗျာ။ဒါကြောင့်ပြုံးဖို့ရဲ့ဆရာယန္တရမခေါ်တဲ့တရားနဲ့တို့ခေါ်တဲ့တရားကဒီနာမည်မှာပွားချမ်းလာနေတဲ့အလုံးအတူတူပဲပေါ်လာဗာမင်းထူးခြားမှုရှိပါလေလို့တက်လို့ပြောတာဟမ်ကာမတရားရဲ့ရုပ်တရားရဲ့ဝိညာဉ်တရားရဲ့ဒီလိုသုံးမျိုးပြောလိုက်တယ်ဒီလိုရဲ့ရှင်သာရလည်းပဲကာမကလည်းထုံမြောက်ဖို့ယုတ်ကံလည်းထုံမြောက်ဖို့ခန္ဓာရဲ့ဝိညာဉ်တရားတွေကလည်းထုံမြောက်ဖို့ဆိုပြီးတော့ဒါပဲပြောတာလေတို့လည်းပဲကာမဂုဏ်တရားတွေကလည်းယုတ်တရားတွေကလည်းဝိညာဉ်တရားတွေကလည်းထုံမြောက်ဖို့ဆိုပြီးတော့ပြောတာလေဒီတော့အထူးကပဲမှလေတဲ့ဘာမှကိုယ်ပြန်ချမ်းသာမှုမရှိပါဘူးတူတူပဲပုံလားလို့ပြောလို့ပြောတာအဲ့လိုပြောတဲ့အခါမှာယန္တော်ကအဲ့ဒီဒိဋ္ဌိပရမိတ်ကိုပြောတဲ့ကောင်ကနှစ်လဲမနှစ်တတ်ဘူးဒါပေမဲ့ခြေလေးခြေမချဘူးပေါ့သူပြောတာကမြင်လည်းမမြင်ဘူးတောင်းလည်းမတောင်းတာပေါ့အဲ့လိုအသာပဲမှတ်သားပြီးတော့မြတ်စွာဘုရားကြီးရောက်နေတဲ့မြတ်စွာဘုရားရဲ့အကျိုးဆန္ဒကိုသိရလိမ့်မယ်ဆိုပြီးတော့အဲ့ဒီဒိဋ္ဌိပရမိတ်ကိုပြောတာကိုတို့မှတ်သားလာရတယ်။အဲ့ဒါနဲ့မျိုးလေးကိုဆုံးခံကြ။မဆုံးသေးဘူးဆိုတော့မြတ်စွာဘုရားရှိရာကိုချင်းသက်ပြီးတော့မြတ်စွာဘုရားကိုရှုဖို့ဥကြပြီးတော့မနေ့တုန်းကဒိဋ္ဌိပရမိတ်တွေနဲ့သူတို့နဲ့ကျုံးခဲ့တဲ့အကြောင်းအရာတွေကိုအသေးစိတ်မြတ်စွာဘုရားကိုချင်းပြီးတော့ရှောက်ထားတယ်။မြတ်စွာဘုရားတဲ့အဲ့ဒီဒိဋ္ဌိပရမိတ်တွေကယံဝရမလေးပဲကာမမထုံညာမှုယုတ်တရားကထုံညာမှုဝေဒနာတရားကထုံညာမှုကိုပဲပေါ်တာ။တို့လေးကကာမကဆုံးမြမှုယုတ်တရားကဆုံးမြမှုဝေဒနာတရားကဆုံးမြမှုကိုပဲပြောတာဒါကြောင့်ဘာမှမတွေးပါဘူးသူကဘယ်မှာနေလို့ပြောရလို့မေးကြတာပြောရတာအဲ့ဒါကိုဘုရားကြီးတို့ကစာလဲမကန့်ကွက်ဘူးယင်းလဲမယင်းဆိုဘူးနော်နှစ်လဲမနှစ်သက်ဘူးဆိုပြီးတော့အဲ့ဒါဒီတိုင်းနဲ့မှတ်သားလာလို့အဲ့ဒါမြတ်စွာဘုရားကအဲ့ဒီအကြောင်းအရာကိုဘုရားကြီးတို့ရှောက်တာပါလို့မြတ်စွာဘုရားကိုရှောက်ထားတော့မြတ်စွာဘုရားကဘာမှမရှိလို့ဆိုတော့ယဟန်တို့ရင်သူကအဲ့လိုပြောလို့ရှိရင်သင်တို့ဟာအခုကြုံးလို့ကြံပြီးတော့မေးခဲ့တဲ့နည်းတဲ့ဘယ်လိုမေးတဲ့လို့ဆိုတော့ခိုင်အုပ်တို့ကသူဆိုလို့ရှိရင်သင်တို့မှာကာမတရားနဲ့ပတ်သက်ပြီးတော့ကာမဂုဏ်တို့ရဲ့စာရဝေဆိုတာပါလေကောပနာဝရောကာမနာအတ္တံတို့အဲ့ရင်လို့ကာမတရားရဲ့စာရဝေဆိုတာပါလေလို့မေးလိုက်နောက်ကမ္မတရားရဲ့အတိတဝောတဲ့အပြစ်ဆိုတာပါလေအဲဒါကိုမေးတယ်။နောက်သိမိကရမကမ္မတရားတို့ကနေဖုံးမြောက်ရဆိုတာပါလေလို့ကာမနဲ့ပတ်သက်ပြီးတော့သုံးချက်လေးရတယ်။နောက်ကာမရဲ့ကာယဝေကာမရဲ့အပြစ်ကာမကနေဖုံးမြောက်ရတယ်။အဲဒီမျိုးလို့များသုံးမျိုးဒီအဲလိုပဲသိလို့ရူပနာရူပရန်လို့ရင်အဘရောကာယဝေဆိုတာကိုယ်ပြန်ရတယ်။အယုတ်တရားကြီးရဲ့ကာယဝေဆိုတာဘာကိုပြောတာလဲ ရှုပ်တရားတွေအာဒီတမလို့ဆိုရဲအစ်စ်ဆိုတာဘာကိုပြောတာလဲ။ရှုပ်တရားတို့မှသူမြောက်ရဆိုတာခေရာကိုပြောတာလို့ရှုပ်တရားနဲ့ပတ်သက်ပြီးတော့လည်းအဲ့လိုသုံးချက်အရင်တော့မေးတင်နေတယ်။နောက်ပြီးတော့ဝေဒနာဆိုတဲ့ခန္ဓာချင်းနဲ့ပတ်သက်ပြီးတော့လည်းဝေဒနာတို့ရဲ့တာယာဝေဆိုတာဘာကိုပြောတာလဲ။ဝေဒနာတို့ရဲ့အစ်စ်ဆိုတာဘာကိုပြောတာလဲ။အဲ့ဒီဝေဒနာတို့ကနေပြီးတော့လွတ်မြောက်ရသုံးမြောက်ရနိဗ္ဗာန်ဆိုတာဘာကိုပြောတာလဲလို့ဝေဒနာနဲ့ပတ်သက်ပြီးတော့လည်းသုံးချက်မင်းရမယ်ဒီနေ့မှာအတ္တရဆိုတာတာယာကိုကောင်းတဲ့ကလေးပေါ့နော်အာဒီနဝဆိုတာကတော့အပြစ်အနာအစာမကောင်းတဲ့အချက်ပေါ့နော်ကာမရဲ့ယုတ်တရားရဲ့ဝေဒနာရဲ့အဲ့ဒီတရားတွေရဲ့တာယာကိုရဲ့အပြစ်ရဲ့ဆုံးမြောက်ရတဲ့ပုံမျိုးအဲ့ဒါကိုအဲ့လိုတကယ်လို့ငြင်းနေဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေကကောင်းကောင်းမွန်မွန်ရှိနေမှာမဟုတ်ဘူးတဲ့ပြည့်စုံတဲ့လောကလည်းပဲစဉ်းစားဆင်းရဲနေရတယ်အလုံးမတည်မလေးကိုရှင်းရတဲ့ပြင်ဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာကိုဖြေဖို့သူ့ရဲ့အညာမဟုတ်လို့ပဲတဲ့အဲ့ဒီလိုကိုလည်းဆိုတော့ကအဒီလင်းပြောတာဉာဏ်လုံးနဲ့ဒီမျိုးကြီးနေရဲ့အဖြေကိုသိဖို့ဆိုတာငါဘုရားကိုသိစေငါဘုရားရဲ့တိတ္တဝကတွေကိုဖြစ်စေဒါမဟုတ်ဒီသာသာဝကတွေတင့်ချမ်းမှုထားတဲ့ပုဂ္ဂိုလ်ကိုဖြစ်စေအဲ့ဒီအဲ့ဒီလိုပုဂ္ဂိုလ်တွေကိုဉာဏ်သာပြီးတော့ကျန်တဲ့သတ္တဝါတွေကဖြစ်ရင်တော့ဟိုနတ်နဲ့တကွာတော့လောကကြီးမှာဒီမိန်းကလေးကိုပြည်ပြည်လေးလေးဖြေနိုင်မယ်စိတ်ကျေနပ်မှုရအောင်ဖြေပြနိုင်တဲ့ပုဂ္ဂိုလ်စံတော်မတရားမှမမြင်ဘူးလို့ပြဆောင်ရတယ်။ဒါဒီလိုရဲ့အဖြေတွေကိုဖြေနိုင်တဲ့ပုဂ္ဂိုလ်ဆိုတာသဘေရရဲ့ဘုရားရဲ့တိက္ခာဝကရဲ့တသိကြားမှုထားတဲ့ပုဂ္ဂိုလ်တွေကိုဖြေထားမယ်ဆိုရင်ကျန်တဲ့လောကကြီးမှာဘယ်ပုဂ္ဂိုလ်မှဒီတရားရဲ့ဒီမိန်းကလေးရဲ့အဖြေကိုစိတ်ကျေနပ်မှုရအောင်မရှိနိုင်ဘူးလို့တဲ့။အဲ့လိုမြင့်ရှိပြီးတော့မြတ်စွာဘုရားကကာမရေ၊ရုပ်တရားရေ၊ဝိညာဉ်ရေဒီတရားသုံးမျိုးတို့ရေကာယဘဝရေအကြည့်ရေဖွံ့ဖြိုးရရေလို့ဆိုတာကိုမြတ်စွာဘုရားအသေးစိတ်ဟောပြတယ်။ဒါပေမဲ့ဘုရားတို့လူတွေအမှမှတ်သားခဲ့တယ်လို့ပြောချင်ပါလေ။ဘုန်းကြီးဆိုတော့ကာမတရားနဲ့တကယ်ကဘာလို့ဒီလိုတရားမကျင့်နိုင်တာလို့ပေါ့။ရှင်တရားဆိုတာလည်းလည်းမကျင့်နိုင်ဘူးပေါ့။ခန္ဓာမှုဝေဒနာဆိုတာလည်းမကျင့်နိုင်ဘူးပေါ့။ဒါကြောင့်ဘုဒ္ဓံတာမှာဖြစ်နေတဲ့တရားတွေကိုယ်နဲ့ဆက်ဆက်နေတဲ့ဒီတရားတွေရဲ့သဘောတဘာဝဘဒုတိဖြင့်ဒီတရားတွေရဲ့သာယာဝေကောင်းကောင်းပါလေဒီတရားတွေရဲ့အပြစ်အနာစာဆိုးကောင်းပါလေဒီတရားတွေကထွံ့ထောက်ရှင်နေဆိုရင်လိုလို့ရမှာလေဒီတရားတွေကထွံ့မြောက်မှုဆိုတာဘာလဲဆိုပြီးတော့ဒီအတ္တကဆိုတဲ့သာယာဝေရဲ့အာတိနဝဆိုတဲ့အပြစ်ရဲ့နိစ္စရဏဆိုတဲ့ထွံ့မြောက်မှုရဲ့ဒီချက်တုံးချက်ကိုသိစိတ်နားလည်ဖို့မလိုဘူးလားဆိုတဲ့အဲ့တော့ဘုရားတော်ပြကအေးစိတ်ရှင်းလင်းပြတာကိုဒီနေ့ကမှတ်သားရမှာပါဟုတ်လားအဲ့တော့ဦးဇင်းတို့ဒီကနေ့စပြီးတော့ပြောတော့ဆိုတော့ဉာဏ်လုံးလေးကာမတရားတို့ရဲ့သာယာဝင်ဆိုတာဘာကိုပြောရတာဆိုရင်တဲ့လောကကြီးမှာမြတ်မှုဝယ်ကောင်းတဲ့ညစ်သက်ဝယ်ကောင်းတဲ့လူချင်းတရားကောင်းတဲ့စိတ်နှလုံးကိုကြည်နူးနေတဲ့ရှင်မြင်နေတဲ့မဆွမ်းနိုင်မှုကိုဖြစ်စေတဲ့ဝိပါယံတတ္တယံခန္ဓာယံလောကယံဘုရားပါယံဆိုတဲ့အာယုံ၅ပါးရှိတယ်အိခာယံလေးပေါ့ဒီအာယုံမှာလည်းအိဋ္ဌာယုံဆိုတဲ့ကောင်းမြတ်တဲ့အာယုံရှိတယ်လို့အိဋ္ဌာယုံဆိုတဲ့မကောင်းတဲ့အာယုံရှိလာရင်နော်အရှင်းဆိုရင်လည်းတူခြင်းစရာကောင်းတာမဟုတ်ဘူး။ညှက်လို့စရာကောင်းတာမဟုတ်ဘူး။ပြက်ပြက်စရာကောင်းတာမဟုတ်ဘူး။ညှက်လို့စရာမကောင်းတဲ့ညှက်တဲ့ကိုယ်ရာမကောင်းတဲ့နော်မုန်းစရာကောင်းတဲ့အဲ့လိုအရှင်းတွေကမရှိဘူးလားရှိတယ်။ခုဒီညမှာဦးဇင်းတို့ကာမနဲ့ပတ်သက်ပြီးတော့ဒါမျိုးဆိုတာကာယဝေကိုစပြောနေပြီ။နော်ကာမရဲ့ကာယဝေဆိုတာဘာပြောလာလဲဆိုတော့အဲ့ဒီကောင်းမြတ်တဲ့မြတ်တဲ့ကိုယ်ရာကောင်းတဲ့ဉာဏ်လုံးဝင်တာကောင်းတဲ့ရူပါယုံသရယုံကန္နာယုံရတယုံကုရပါယုံအဲ့ဒီအာယုံမှာမှလည်းပတ်သက်ပြီးတော့စိတ်ထဲမှာချမ်းသာသွားတဲ့သဘောဝမ်းမြောက်သွားတဲ့သဘောဒါဟာကာမရဲ့ခန္ဓာဝင်တယ်နော်ကာမရဲ့ခန္ဓာဝင်ဆိုတာပေဒမောင်တော်တို့အများကြီးပြောမှားလို့ဒီနေပါဝင်လို့လူတွေနားလည်အောင်နော်အကျဉ်းလေးလေးဦးဇင်းတို့ပြောရမယ်ဆိုလို့ရှိရင်ကာမဂုဏ်အာရုံတို့ရောင်းွက်တာဘာလဲလို့မေးရင်ကိုယ့်ရဲ့စိတ်ထဲမှာဓာရီကိုအကျုံးပြုတ်ပြီးတော့ပြတ်ပြတ်သွားတဲ့သဘောကြည်လူသွားတဲ့သဘောဝမ်းသာသွားတဲ့သဘောချမ်းသာသွားတဲ့သဘောဓာလေးပဲဟုတ်လားကိုကအများကြီးလို့ထင်တာပေါ့ဟုတ်လားဟာအရှင်လေးအတန်လေးအများကြီးအများကြီးအခုလုံးရှုရှက်ခတ်ပြီးတော့ဓာရီကတာယာဝေလို့ထင်ရတယ်တကယ်တကယ်ကအဲ့ဒါလေးကတာယာဝေပေါ့အဲ့ဒါလေးကတာယာဝေရဲ့အကျုံးတရားတွေဖြစ်တယ်တကယ်တရားဝင်တာပါလို့ကောင်းကင်ကပါလို့ဆိုတော့အဲဒီအာယုန်ကိုအကြောင်းပြုပြီးတော့ဖြစ်ပေါ်သွားတဲ့ကိုယ့်ရဲ့စိတ်ထဲမှာချမ်းသာမှုဝမ်းသာမှုဆိုတဲ့သဘောလေးပဲတကယ်ပြောရရင်ဒုက္ခသုံးနာတာသဘောလေးပေါ့ အဲ့ဒါဘာလို့မေးရင်ကာမတို့ရဲ့တာယာကိုကာမရဲ့ကောင်းကုတ်စတာပဲနော်အေးဆက်ပြီးတော့ဒီလိုဘာလို့ပြောမှလို့ဆိုတော့ကာမတို့ရဲ့အာဒီနဝအဖြစ်အဲ့ဒါကိုကျတော့ညာဆိုတာပြောတော့တာလေဟောဆိုကာမမှာတာယာဝင်နေဟိုအဖြစ်နေတော့မနိုင်ရှင်မှာတော့အောင်အဖြစ်ကတာယာဝင်ဖြစ်ညာနေလို့ပဲအဲ့ဒီကောင်းတဲ့ပတ်သက်ပြီးတော့အဖြစ်ကိုရဲဆိုတာကဘယ်လိုပြောရအောင်ဆိုတော့ယောဂမုရိကအလိုတရားမှအစီအစဉ်တရားရှိလာတယ်ပေါ့။အသေးသေးလေးပဲပြောတာလေ။အဲ့ဒါကိုရည်ရွယ်ပြီးတော့လည်းကင်းမဟာဒုက္ခခန္ဓာသုတ်တံလို့နာမည်ပေးထားတာနဲ့သူတွေလို့ပြောနေခြင်းပါ။သင်္မာကြည့်ပြရမှာ။ကာမရဲ့အဖြစ်နဲ့ပတ်သက်ပြီးတော့ပြောတာကဘယ်လိုဟုတ်လဲလို့ဆိုတော့ညာတော့လေ။ကာမရဲ့အဖြစ်ဆိုတာဘာကိုပြောတာလဲဆိုလို့ရှိရင်ခေါရီဒုက္ခကြီးမှာအတ္တမူရမှုပြင်ညာရဲ့အရင်းမျိုးကိုသင်ကြားထားရတယ်မွေးလာတဲ့ကစားပြီးတော့ဒီတဲ့ရောကစားပြီးတော့ဟုတ်လားအဲ့လိုသင်ကြားတဲ့အခါမှာကိုယ့်ရဲ့အစဉ်နဲ့ကိုယ့်ရဲ့အကြောင်းတရားအားလျော်စွာအမျိုးမျိုးသောအတ္တမုံကြောင့်မှုကျင်ညာရဲ့အဖြစ်စီကိုတော့လူတွေဟာတက်မြောက်ထားရမယ်မတက်မြောက်လို့မြင်ရဘူးဘုခကျင်ရဲ့တက်တက်ပဲအလိုသာတက်ပဲတက်ပဲအစဉ်တန်းတင်းနေလို့တက်ရှင်တက်ပဲအစဉ်တန်းမြင့်မြင့်လို့တက်ရှင်တက်ပဲဒေတာရဟတော်ကအတ္တမုံကြောင့်မှုကျင်ညာရဲ့အဖြစ်စီကိုတော့တက်မြောက်ရတယ်ကိုယ်ရဲ့ကံကိုမွေးမြူဖို့အတွက်ရှာဖွေဖို့အတွက်ပြင်ညာတဲ့ခုကိုတမင်ရပဲ။အဲဒီကိုတက်ထားတဲ့ပြင်ညာချက်ကိုအသုံးချပြီးတော့ဘဝမှာနော်အပူမရှောင်အေးမရှောင်။နော်အတ္တိမျိုးစုံကိုမရှောင်မင်းနဲ့ရှင်ရင်းမျိုးစုံကိုမရှောင်မင်းနဲ့ရှာကြရဖွေကြရကြိုးစားအထောက်ကြရတာတွေရှိပါလေ။ဒါပေမဲ့လည်းပေါ့ကောင်တော့အတင်းစိတ်ကိုစဉ်းစားတရမယ်ပေါ့။နောက်ကလေးဘဝရင်းအစပြေတော့နောက်သင်ကြရတဲ့အနေထားတက်မြောက်လာလို့ဆိုတော့လည်းဒါကိုအိုးချအောင်ပြီးတော့ဆက်ပြီးပြန်ပြန်ကြိုးစားပြီးတော့အထုတ်ပြီးတော့ရှာဖွေကြရတဲ့အနေအထားဒါရီနာဗာလိတို့ပြောရင်ကာမကြောင့်ဖြစ်လာတဲ့လက်တွေ့ပြည်နိုင်တဲ့ဆင်းရဲဒုက္ခတွေပါလားဒါဒုက္ခဘုဘုံတော်တရားကြီးပိုင်းမှာဟုတ်လားဆံပညာရမျိုးမျိုးကိုအိုးချပြီးတော့ရှာဖွေရတဲ့ကြိုးစားရတဲ့ဆိုတော့ဒုက္ခမဟုတ်ပါဘူးဟုတ်လားအဲ့တော့မိမိတို့ကအထင်တော့ကတရားလေးကိုဖတ်ရတယ်တွေ့ရတယ်ဟောကျောင်းကိုသွားမှကျင်းလာဆိုတာကိုသွားပြီးတော့အမှန်ရတယ်ပေါ့။ဘုရားတရားလုံးဝလည်းပဲနော်။အရင်ကြီးသိပါလက်ပါသိချမ်းသာလက်ချမ်းသာနဲ့လုံးချင်လို့ကိုလုံးနေတဲ့အခါသိပြီတော့မရှိဘူး။မလုံးရင်မဖြစ်လို့ဆိုပြီးလုံးရမှာ။သင်တက်ရောက်လာပြီဆိုရင်လည်းတချို့ကျတော့လည်းသင်္ခါရကတမျိုးတကယ်အတ္တမောဟကြောင့်ပညာရနဲ့ဟောအတ္တမောဟကြောင့်မှုနေနဲ့ရှားရပြီဆိုတော့လည်းတမျိုးပါ။ထပ်တူလေးကြားနေမှကြားကိုယ်သင်ထားတဲ့တိုင်ကိုတတ်ထားတဲ့တိုင်ရှားဖို့ရလည်းမဟုတ်ရှင်မဟုတ်ပဲဒါပေမဲ့တိဒါနာမတော့ကိုလုတ်တဲ့တလူလေးလုံးပြီးတော့ဘဝမှာရုံးကန်နေရတယ်လှုပ်ရှားနေရတယ်ရှားပွင့်နေရတယ်ဆိုတာကတော့ဒီလိုမှသိကြတယ်ဟုတ်တယ်မဟုတ်လားအင်းအဲ့ဒီအဲ့ဒီဉာဏ်ရဲ့အမျိုးမျိုးကိုအသုံးချပြီးတော့ရှားပွင့်နေရတယ်ကျူးသားနေရတယ်အထုနေရတယ်ဆိုတဲ့အပိုင်းမှာရှင်ရဲ့မျိုးစုံကိုတွေ့ရတယ်သင်္ချာနာမျိုးတွေတွေ့ရတယ်ကိုရှင်ရဲ့မျိုးတွေကိုတွေ့ရတယ်တချို့ဒါလို့ရှာရင်းနဲ့လည်းကျမရေပေါ့ပြန်လာရှိတယ်အသက်တည်တော်လာတာရှိတယ်တဲ့ပြဿနာပြန်လာအဲ့ဒါကလက်တွေ့ဘယ်လိုမှမငင်းနိုင်ဘူးကာမကြောင့်ဖြစ်လာတဲ့အဖြစ်ပါတဲ့အဲ့ဒါကာမရဲ့အဖြစ်ပဲတဲ့အဲ့ဒါဆက်ပြောအဲ့ဒါလို့ရှာလို့ကိုယ်ရဲ့ကာမဟောဒုတိယပါဆက်ပြောလို့ဆိုတော့ကိုယ်ရှာဖို့ရတဲ့ကိုယ်ကျူးစားတဲ့အချိန်အားထုတ်တဲ့အချိန်ဟိုကိုယ်မြုံမှန်းနဲ့ကိုယ်မြုံမှန်းထားတဲ့အချိန်ရကြင်လေးရမယ်ရကြင်မှလည်းရမယ်ဖြစ်ခြင်းလည်းဖြစ်မယ်ဖြစ်ခြင်းမှလည်းဖြစ်မယ်ပေါ့။ရားတော်ဖြစ်တော်မဖြစ်ကြလာပဲညာပါတယ်။နော်။အဲ့လိုမဖြစ်လာတဲ့အခါမှာကိုလုံးတဲ့အတိုင်းဖြစ်မလာတဲ့အခါမှာစိတ်တွေကဘာဖြစ်လဲ။ရှင်းလာဖို့ကိုလုံးတော့ပြန်မှန်းတာပေါ့။တချို့ဆိုရင်လည်းဒါလည်းမပြောတာလည်းမျိုးဆိုတော့ဗျာ။ရှင်းပတ်ရှိပြီးပြီးတော့ဟောငါလုံးတဲ့အလိုကဘာမှလည်းအရာမဖြစ်မှလား။ဘာမှလည်းအကျိုးမရှိပါလား။အပင်မယုံညာတက်တက်ပါလားဆိုပြီးတော့ကျောဆူမိတတ်ပြီးတော့ငိုရတဲ့အချိန်ကတော့ရောက်တယ်အကဘာကိုကြောက်ပြီးတော့ရှာရင်းမွေးနေမရတဲ့ခါမှာအောင်မြင်မှုမတွေ့တဲ့အခါမှာအဲ့လိုမျိုးရှင်းရတာမရှိဘူးလားရှိတယ်။အင်းရတာလည်းပဲမတွေ့သိနိုင်တဲ့မြင်နိုင်တဲ့ကာမရဲ့အဖြစ်တွေကာမကြောင့်ဖြစ်လာတဲ့ရှင်ရဲ့ဒုက္ခနော်။နောက်ဘာဖြစ်ပြီးတော့ကျိုးလို့ဆိုတော့ညာတော့လေအဲ့လိုကျိုးသားပြီးတော့ရှာပွင့်တဲ့အထုပ်ပဲပြုလို့မရဆိုပြီးတော့ကျိုးသားတဲ့အခါမျိုးမှာရှားလာတာလည်းရှိလာတယ်။ဟုတ်။အောင်မြင်မှုရတယ်လို့ဆိုရမှာဆိုကိုယ်ရှာလာလို့သင်ကြီးလာရဲ့ရှင်ရပါဆို။အဲ့လိုဆိုရင်ဘလို့ဆက်ပြီးတော့ပြန်သွားနိုင်လို့ဆိုတော့အဲ့ရလေးကိုပြည့်စည်သွားအောင်ညှိုးလို့နဲ့ဆောရှောရတဲ့အကူရလေးတဲ့။ဆောရှောပြန်လာတော့ရတူမျိုးကတော့နှောက်ရက်ဖြစ်စည်းခြင်းမပြုတ်နိုင်အောင်ညှိုးလို့နဲ့အကူရလေးဆောရှောရတယ်။အဲ့ဒီပြည့်စည်သွားအောင်အကူရရဲ့ဆောရှောရတဲ့အလေးထားမှလည်းဒါချမ်းသာတယ်လို့ပြောနိုင်ဘူးလေ။
်တချို့ဆုံးရှုံးရတာနဲ့ဘုလိုပဲအလုပ်ပြန်ဆင်းရတာလေဆင်းရနေတာလေရှိတယ်။ဒါများရင်များတော့စိတ်ထဲမှာပြည်အားကြီးအခုဖြည့်ပြီးတော့ကာကွယ်ဆောင်ရှုံးရတဲ့အပိုင်းအတိုင်းလည်းပြိတ်ပြီးတော့သတ္တသာလာဖို့ပေါ့။ဒါလည်းဆင်းရတာလေတဲ့။အဲ့လိုကာကွယ်ဆောင်ရှုံးပြီးတော့ဆင်းရခံပြီးတော့ထိမ့်သိမ့်ပြီးတော့ထားတဲ့ဈာတွေကအခက်မမဲ့လို့ရှိရင်ဒီရင်ညွန်ငါးပါးကြောင့်လေကိုရှာပြေထားတာလေးတွေကပြည့်စည်သွားတယ်ဆုံးမသွားတယ်ဆိုတာမျိုးမရှိတော့ဘူးလားရှိတယ်တဲ့အဲ့လိုမျိုးဆုံးမသွားပြီးပြည့်စည်သွားပြီးချိုးပြန်နေရင်တော့ဒါအကြီးအကျယ်ကိုပူလောင်ရနိုင်တယ်ဆင်းရဲရနိုင်တယ်တဲ့ဟောတချို့ဒီဘောင်းဆရာတို့ပြည့်စည်သွားလို့ကိုမြင်တော့တာလေးတွေပြည့်စည်သွားလို့နော်ဆင်းမကြီးပေါက်ပြန်သွားတာလေးရှိတယ်ဒါဒီပိုင်းဆရာလေးပေါက်ပြန်ပြီးတော့ယူတုတ်သွားတာလေးရှိတယ်ဟုတ်လားတချို့တန်းလေးမတည်လဲရတယ်နဲ့ပူပူလောင်လောင်နဲ့ပြေးသွားတာလေးတော့ရှိတယ်နော်ကိုရှာဖွေထားတာလေးကိုမပြစ်ကြီးအောင်ဆောက်ရှုပ်တဲ့ဈာတွေကပြစ်ကြီးမှုကျိုးလာပြီဆိုလို့ရှိရင်အကြီးအကျယ်ဖြိခိုက်ကြရတဲ့ခံစားကြရတယ်ပေါ့ဟုတ်လားအဲ့ဒါကိုအရင်ကကာမကုသံနဲ့မှကျွန်တော်ပြောပြတာတော့ကျွန်တော်ဟောတမင်လေးတွေကောင်ကအေးကျန်တဲ့မျက်လူလေးတွေကိုစားပြီးတော့ကျောနေတော့ပါပဲဟိုမုန်ရှုကမြန်းနဲ့ဖြိလိုက်တဲ့အခါမှာတန်လဝိတောဝါလို့ပတိအမြန်းမှခံရတဲ့တမင်ပေါ့အလူတင်ကစိတ်လန့်တုံလုပ်ပြီးတော့လူလဲပြီးတော့ကြီးကျယ်တဲ့ဈေးပေါ်မှာကိုတွေ့ရတယ်ပေါ့အဲ့လိုကကာမဆိုတာရလာတဲ့ခါမှာဝန်တာရင်ဝန်တာရတဲ့နောက်ပြည့်စည်သွားတဲ့ခါမှာလည်းအကြီးကြီးပူတော်ရတဲ့ဈေးမင်းရတယ်ပေါ့နော်ဒါဝိဒုကမြတ်စွာဘုရားကဒီမဟာဒုက္ခတလပုဒ်တော်ထဲမှာချက်ပြီးတော့ဟောတာဟုတ်လားစောင်းစောင်းတဲ့ဈာတဲ့ကပြည့်စည်သွားပြီဆိုတော့အကြီးကြီးပူတော်ရတဲ့ဈေးမင်းရတယ်ယူပေးရတဲ့အနေနဲ့ပေးဆုံးရတဲ့အနေနဲ့တော့ရှောက်တော်နိုင်တယ်ဒါလည်းပဲလက်တွေ့တည်နေတဲ့ကာမကြောင့်ဖြစ်တာလေမကောင်းတဲ့အချက်ပေါ့နောက်ဆက်ပြီးတော့ပြောလို့ဆိုတော့ယန္တုလေဒါကာမရဲ့အာရိတဝတ်နဲ့ပတ်သက်ပြီးတော့ပြောနေတာနော်ဟုတ်ပြီလောကကြီးမှာဒီကာမကိုပဲအကြောင်းပြုပြီးတော့ဣရှင်မင်းတွေကလည်းမင်းအရှင်ကြီးငင်းခုန်နေကြတယ်တတိတွေကလည်းတတိအရှင်ကြီးငင်းခုန်နေကြတယ်ကြွေးတွေကလည်းကြွေးအရှင်ကြီးငင်းခုန်နေကြတယ်သားနဲ့အမိတွေအချင်းချင်းငင်းနေကြတယ်။သားနဲ့အဖတွေအချင်းချင်းငင်းနေကြတယ်။ညီကိုအချင်းချင်းမောင်နှမအချင်းချင်းလည်းငင်းနေကြတယ်။ညီမအချင်းချင်းလည်းငင်းနေကြတယ်။ဆရာနဲ့တပည့်လည်းအချင်းချင်းငင်းနေကြတယ်။မိရှူအချင်းချင်းလည်းငင်းနေကြတယ်။အဲ့လိုငင်းဖို့ရင်းတဲ့သဘောထားမလိုက်တဲ့ပုံကြီးလာပြီးတော့ရှင်ဖြစ်ကြတာလည်းရှိတယ်။ဆိုင်ကျနေကြတာလည်းရှိတယ်။ကိုရခိုးကြတာလည်းရှိတယ်။တက်ပြတ်ဖြစ်ကြတာလည်းရှိတယ်။ယုံကံကနာရောက်ပြီးတော့အကြီးအကျယ်မုန်တိမှုတွေနဲ့အကြီးအကျယ်စီးရဲကြတာတွေလည်းရှိနေတယ်။အဲ့ဒါမှာဘာလို့လဲဆိုရင်လက်တွေ့ပြည်နေတဲ့ကာမကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခတွေကာမရဲ့အဖြစ်ပါပဲတဲ့။တချို့ဆိုလို့ရှိရင်ဘလို့ဒီကြီးကြီးကျယ်ကျယ်ဆင်းရဲဒုက္ခတွေကိုဒီကာမဖြစ်နေတယ်လို့ဆိုတော့ဟောမြတ်စွာဘုရားဟောထားပုံတိုင်းကရှင်းလုံးကဖြစ်နေတဲ့စိတ်ပေါ်တဲ့ဝဲကိုမျက်စိတွေမှာမြင်အောင်ကြည့်ရတယ်ပေါ့။ဘုရားရှင်ကလည်းဘုရားရှင်ချင်းပဲကြီးနေတာလေ။သမတ်တွေကလည်းအမတ်ရှင်ချင်းပဲကြီးနေတာလေ။တတိယတွေကလည်းတတိယရှင်ချင်းပဲကြီးနေတာလေ။အရှင်သက်သိတို့ရင်လည်းကြီးနေတာကသိပြီးတော့မဖြစ်တဲ့ဘုပေါ့။ဟုတ်လား။အဲ့လိုကြီးကြီးကိုရင်းနဲ့ဟောစိတ်ပွေးတွေပါလိဖြစ်ပြီဆိုလို့ရှိရင်ဘာလို့တော့။ဟောဘုရားရှင်ကဖြစ်နေတဲ့ရှားတွေကသံဃာ့သမုန်းဝင်းနဲ့ရင်းနေတဲ့ရှားတွေကအဲ့ဒါလေးကိုဇုဝင်ပြီးတော့အတင်းကိုကြခုကြတတ်ကြဖြစ်ကြတယ်။ဒုက္ခရင်းရင်းနဲ့ကောင်းပြပြီးတော့နေလို့နေမယ်၊ဘိုက်ပေါ်ပြီးတော့နေလို့နေမယ်။ဒါပေမဲ့အဲ့ဒါကခါတဲ့တင်းကြီးနဲ့တတ်ကြဆက်ကြတယ်။ဘာလို့နေကြတာလဲမင်းဒီကာမကြီးကတော့အကြောင်းကြောင့်ဆင်းရဲဒုက္ခကိုခံစားနေရတာ။ဟုတ်လား။အဲ့ဒါမြတ်စွာဘုရားကလောကီပြောတာကတော့ကိုမျိုးရိုးပေါ်ကနေပြီးတော့လေ။ဟိုနွားရှိရင်ဘူး၊ရင်းရှိရင်ဘူးတွေကလောင်းချတယ်၊စိတ်ကတဲ့အပူရင်းနဲ့လောင်းချတယ်၊တန်ရီဘူးတွေနဲ့လောင်းချတယ်။အဲ့ဒီဈာန်လေးကပဲဒုတိယသလုတ်ကိုတိုင်ပြီးတော့အသိဉာဏ်ခါရဲဝင်ပြီးတော့တိုက်ကြတယ်ခိုက်ကြတယ်ထူကြတယ်ခုတ်ကြတယ်တကြံဖြတ်ကြတယ်နောက်တော့လို့သင်ကြတယ်အဲ့ဒီအနေကဘာလို့မင်းရင်ဒီကာမကြောင့်ဖြစ်လာတဲ့နောက်ဆက်တွဲစူချိုးရည်ဒါလက်ပြတိနိုင်တဲ့ကာမဂုဏ်ကြောင့်ဖြစ်လာတဲ့ဒုက္ခလေးပေါ့ဟောဒါကိုတစ်ချက်ချက်ဆိုပြီးပြောတယ်နောက်ဘာမျိုးလဲဆိုတော့ညာတော့လေဒီကာမကိုပဲအကြောင်းပြုပြီးတော့ဟောဒီလောကကြီးမှာတချို့သောလူတွေကမတရားတစ်ချက်ယူကြတယ်၊ကိုးကြတယ်၊ပွက်ကြတယ်။လက်နဲ့အာဟုတရားအာဟုတို့နဲ့တိုက်ကြတယ်၊ခိုက်ကြတယ်၊လူကြတယ်၊ရက်ကြတယ်။နော်။အချင်းချင်းအနိုင်ကျင့်ကြတယ်။အမျိုးမျိုးသောကောင်းမှုတွေကိုလုပ်ကြတယ်၊ပြည်ဝရဲ့အင်အားတွေကိုပြင်းမာကြတယ်။အဲလိုလုပ်တဲ့အခါကျတော့ဘာဖြစ်တော့ဆံရမယအာဒလိုက်တွေကမှန်းကြည့်ပြီးတော့သူ့ကိုအမျိုးမျိုးနှိပ်စက်ကြတယ်၊ပြင်းနေကြတယ်။ ့ရှေးကကနှိမ့်တဲ့နီးတွေနဲ့တော့ကိုကြောက်စရာအောင်အဲ့ဒီမှာမြတ်စွာဘုရားဟောတာ။ဒါဒီနေ့ဒီဘက်ဖြစ်ပါလေပဲရှိတာပါပဲဒါတွေကတော့ကြောက်စရာမောင်းအောင်နှိမ့်ချင်းနေကြတာလည်းရှိပါလေ။နော်အချို့ဒီပုံလေးတွေကိုချတယ်နှိမ့်ချင်းနေခြင်းဆိုတာဘာမှမဟုတ်သေးဘူး။အဲ့ဒါမှမလို့ပြောတာလို့ဆိုတော့ဦးရင်တို့အဲ့လိုရာဇဝတ်သားမကောင်းမှုကိုလုပ်တာရဲ့ပုဂ္ဂိုလ်ကိုနော်ကြည့်ကြလေနေမှာအမျိုးမျိုးသောသိစိတ်မှုပြင်းတဲ့ပုဂ္ဂိုလ်အရေးပုံကိုခွာပြီးတော့ချားတယ်အဲ့ဒီအရေးပုံတန်းတန်းကြီးနဲ့ပွားခိုင်းတယ်ဒီအရေးပုံကြီးကိုနင်းမိပြီးတော့နော်လက်ကိုပြင်မယ်ခြေကိုပြင်မယ်နှာခေါင်းကိုပြင်မယ်ညော့ကိုပြင်မယ်မျက်လုံးကိုဖောက်မယ်နှာခေါင်းကိုဖောက်မယ်အဥ္ဇီပုံကိုထမ်းမယ်လက်ကလေးတွေကိုရှိကိုကလေးတွေပတ်ပြီးတော့မီးရှို့ပုံကိုလက်ချောင်းလေးတွေကိုဟုတ်လားဒီနောက်ဆုံးကလေးနဲ့ခေါင်းကိုပြင်မယ်နော်ပြီးတော့ဦးရင်တော့လူတို့လုံးလေးပြီးတော့နားတစ်ဖက်နားပေါက်တစ်ဖက်ကိုမုန်းနေရိုက်ပြီးတော့ဆုံးဖက်လိုတဲ့အမျိုးတွေရှိတယ်လို့ဆိုအမျိုးမျိုးပေါ့လေလူကိုရှင်းရင်ကျန်စီလို့ရတဲ့ရှင်းရင်တော့စဉ်းစားလို့ရတဲ့မင်းမျိုးစုံနဲ့ထိတ်ကြက်ကြတာလေးရှိတယ်အဲ့ဒါဘာလို့ဆိုတော့လက်တွေ့တည်နိုင်တဲ့ကာမကြောင့်ဖြစ်လာတဲ့နောက်ဆက်တွဲရှင်ရုံးလေးတော့ဒါကိုလူကြီးလူရချင်းလို့လည်းမကောင်းမှုတွေကိုလူလုပ်ကြတာကိုဟုတ်လားဒါကြောင့်ဘန္တာပင်လို့ဆိုတဲ့အရာဝင်တို့ကြောင့်မင်းဆိုးလို့ကြောင့်ဖြစ်ပေါ်လာတဲ့ဇာခတ်တဲ့ဘေးကိုအဲ့ဒီမကောင်းမှုကိုပြုတဲ့ပုဂ္ဂိုလ်ကမခံစားရဘူးလားခံစားရတယ်။ဒါဒီလိုမကောင်းမှုကိုပြုတဲ့အတွက်ကြောင့်ဟိုနောင်လာပြီဟိုတမလုံးလောကမှာနေနေဆိုတော့မှပြုံးနေတဲ့ဒုက္ခတွေတဲ့အလုံးတရားမှကြီးကျယ်တဲ့ဆိုပါတယ်စာဖွင့်လို့မကုန်နိုင်တဲ့အမေလေးပါဒုက္ခကိုလည်းခံစားကြရသေးတယ်။အမေရဲ့ဒုက္ခဆိုရင်ဘုရားကကိုယ်အောင်မောနိုင်ဘူးလို့တော့ပြောတာလို့အဲ့လိုပဲတိရစ္ဆာန်ဘဝရဲ့ဒုက္ခအနေအထားကိုလည်းမှန်းကြည့်မယ်ဆိုရင်ပြည်နေမှာပေါ့ခုခေတ်ဒီနာဝါဒီဝါဒီကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအပိုင်းတွေကိုကြည့်မယ်ဆိုရင်တော့ဟောတန်လျာဝကသုံးယောက်ကိုငါလည်းပဲဒီလိုအနေအထားပြည်နေတဲ့ဆက်ဆက်နေတယ်ဆိုတဲ့အတွင်းမျိုးကိုကြည့်ကြည့်မယ်ဆိုရင်တော့အကျိုးရှိနိုင်တယ်ပေါ့နော်ကြီးနိုင်ငယ်ငယ်နိုင်ရာစားဘာဥပဒေမှမရှိဟုတ်လားခွန်အားမိတာနဲ့အမှန်တရားရှိပြီးအိဋ္ဌံလောကမှာကြီးကျယ်တဲ့ဆင်းရဲဒုက္ခတွေကိုခံစားနေရတာပါလေလို့မြင်ရင်ဒီကာမကြောင့်လေအဲ့လိုပြင်းလို့ငြိစိတ်စိတ်တံအတုကျေပင်လေးပေါ့ဒါပါလဲဆိုလို့ရှိရင်ကာမကြောင့်ဖြစ်ပေါ်လာတဲ့တမလုံလောကမှာတွေ့ရတဲ့ရှုံချိုးလေးပေါ့ဒါကြောင့်လည်းဖိတဲ့ပုံစံမျိုးယုံကြည်မှုကိုအဓိကထားပြီးတော့နားလည်အောင်ကြိုးစားရတဲ့အပန်းလေးပေါ့ဟုတ်ရလားဒီရှုံးလို့တွေ့ရတယ်ကတော့လက်တွေ့ကိုသိနိုင်တဲ့ဘလို့မှမငြင်းနိုင်တဲ့ကာမကြောင့်ဖြစ်ပေါ်လာတဲ့ရှုံချိုးလေးပေါ့ဒီချက်နဲ့ပတ်သက်ပြီးတော့ခင်ဗျားကာမကိုကြောက်ကြူပြီးတော့ဆင်းရဲဒုက္ခရောက်ကြတယ်ဆိုတာလည်းပတ်သက်ပြီးတော့ဟောတချို့ကြတော့လည်းဒီကာမနဲ့ပတ်သက်ပြီးတော့ဆင်းရဲဒုက္ခကိုရောက်ကြင်ရောက်ရလို့နေပြီးဟောဆင်းရဲဒုက္ခကိုဖြစ်စေတဲ့ဒီကာမကိုပြန်ပြီးတော့တန်တားနေတဲ့အပိုင်းတွေလည်းရှိတယ်ဆိုတာလည်းပဲဦးဇင်းတို့ဟောခုနောက်ပြောမယ့်ဇက်တော်လေးလည်းကိုတွေ့ရတယ်ဒါကတော့ဒီကူကိုသိပြီးတော့ဟောအရင်ကြီးမထူးခြားလာဘူးလို့ထင်ပါတယ်ဒါကြောင့်ဒုက္ခရောက်ပြီးတော့ဓာဘူးပဲဆုံးမဲ့နေတဲ့အပိုင်းလို့ပြောနေတာဟုတ်လားအဲ့ဒါဦးဇင်းတို့နိုင်ငံတကာမှာဥပရကဇတ်ဆိုတာရှိတယ်အဲ့ဒီဇတ်တော်မှာပြောဆိုတာကဘယ်လိုဟောတာလဲဆိုတော့မဟုတ်ရရင်အကြောင်းလေးကစပြောရင်ကိုကောင်းမယ်ပေါ့ဆေတော်ဘုရားတက္ကသိုလ်ကဉာဏ်တော်ကတောင်းတော့မပြောဘူးလို့ဆိုတယ်အဲ့ဒီတက္ကသိုလ်ကဉာဏ်တော်ဘုရားနားတော်ပေါ်ကြတော့အဲ့ဒီဉာဏ်ကိုပို့ပြီးမြတ်စွာဘုရားကမင်းမင်းရှိစစ်တယ်ပေါ့ဘာလို့တောင်းတော့မပြောလို့အဲ့လိုမင်းရဲ့ဆံမင်းရဲ့ဆော့ကြားတဲ့သူ့ဘဝတော်မှာဇနီးအောင်ရှိပါတယ်ပေါ့အဲ့ဒီဇနီးမောင်ရဲ့ဘဝမှာတရားရှင်မပြတ်နိုင်လို့ဘုရားကြီးတို့တရားဘုံမှာမပြောတာပါလို့သူကအလိုရှောက်တယ်ဆောက်လို့ရင်းတော်ဘုရားကချစ်တာတဲ့မင်းရဲ့ဇနီးအောင်ကဒီဘဝကျန်တာနဲ့တင့်ကိုတရားဘုံမှာမပြောအောင်အကျိုးနဲ့ပြုလာမဟုတ်ဘူးတဲ့ရှင်းတော့လည်းတင့်ကိုများစွာအကျိုးနဲ့ပြုဘူးတယ်ဆိုပြီးအဲ့ဒီဇတ်တော်လေးကိုဟောတာပါအဓိကရည်ရလာတော့မြတ်စွာဘုရားကအဲ့ဒီယဟန်ကိုအဓိကရည်ရပြီးတော့ဟောတာပါအဲ့မဲ့အဲ့ဒီဇတ်တော်တွေကဘာမှမလုပ်ဘူးကြီးတို့အကျော်ကစဉ်းစားစရာလေးတွေရှိလာတယ်ပေါ့အဲ့ဒီမှာရဟန်းတွေတောင်းမလို့လဲဆိုတော့အဲ့ဒီဇတ်တော်ဟောတယ်ရဟန်းတို့တဲ့တခုလုံးကတော့မှငါပြန်အောင်ဆိုအားအားသဆိုးတစ်တယောက်ဖြစ်တယ်နော်တစ်တယောက်ဖြစ်တယ်အဲ့မဲ့ဖြစ်တော့ကသူပြည့်တဲ့အဖြစ်အပျက်လေးကိုမြတ်စွာဘုရားကပြန်ပြီးတော့ပြောလာပါအဲ့ဒီတော့မှဘာရတိတိမှာအလွန်ဆင်းရဲတဲ့နေရာတွေရှိတယ်အဲ့ဒါအဲ့ဒီဘာရတိတိကြီးမှာဘုရားကြီးကြည်တယ်ဒါလည်းမှာလက်ခတ်ပေါ်တယ်ပြန်လို့ပြောတာပေါ့အကြီးကြီးခန္ဓာရဲ့ဘုရားတဲ့ကြီးတခုရှိတယ်အဲ့ဒီဘုရားတဲ့ကြီးရှိတော့လူတွေကဘုရားတဲ့ဘုရားကလေးကဇာပြီးတော့ပြောနေကြတယ်ကြိုပြီးတော့ဟုတ်လားရုပ်ရှင်ရုပ်ရှင်နဲ့ဘယ်လိုဝဲဘယ်လိုရှားဘယ်လိုသွားဘယ်လိုလမ်းနဲ့စီမံကိန်းချတယ်ပေါ့ တော်လည်းတချို့ရလည်းပဲတစ်သိအလျော်ကိုစင်ရတာလည်းစင်ရတာအလျော်ကိုလူလက်တန်းလာတယ်လူလက်တန်းလာအလျော်ကိုကိုယ်တိုင်းလာလေးတိုက်ပေါ်တော့အစွမ်းကိုကြော်ဖို့ကြိုးစားကြတာပါပဲဟုတ်လားကိုယ်အရှင်တန်းလေးနဲ့ကိုတော့အစွမ်းကိုကြော်ဖို့ကြိုးစားနေကြတဲ့လူကြီးချင်းပါပဲအဲ့ဒီမှာတို့စင်ရတာနေကြတာလည်းကြိုးဖို့ကြိုးစားမှာပေါ့မကြိုးနေမှာပါပါဆိုတော့ဒီမှာမှာရှိတော့ဆိုတော့အဝိရှုတုံပဲရှိတယ်အဲ့ဒါဒီကိုရှုပ်ဖို့ပြောသိနေတာလေအဲ့ဒါရောက်ဖြစ်တဲ့ကဒီအဝိရှုလေးကိုပြေလို့ဒီပွဲလမ်းတွေမှာသွင်းနေပေါ့ဒါမဲ့ဘိမဖြစ်တဲ့ကဒီအဝိရှုကြီးနဲ့သူကအားမရဘူးဘာလို့ချေလို့ဆိုတော့ဒီအဝိရှုလေးပေါ်မှာဟိုအယောင်မျိုးလို့ဆိုပြီးတော့အဲ့ဒီဖြစ်ကတော့ဝိပန်းလို့ခေါ်တာပေါ့တပန်းမကလေးတွေဒါသူဖြစ်ကတော့မတိုးကျပေးတဲ့အခါကျတော့တောင်းမွေမှာရှိတဲ့အယောင်လေးတွေကိုအဲ့ဒီအဝိရှုပေါ်မှာတုံ့ပြန်လို့ဒါကဦးစင်းကစဉ်းစားကြည့်တာဒါလည်းမှတော့အသေးသေးကြီးပြန်နေတာဝိပန်းလို့ပြောတယ်ဒီအဝိရှုကြီးကိုသူမကြိုက်ဘူးဒါကြောင့်သူ့ကိုဝိပန်းလေးတုံတော့ရအောင်လုပ်ပေးပါအမျိုးသမီးတွေဆိုတာလည်းဒီအဝိနဲ့ပတ်သက်လာလို့ရှိရင်တချို့ကတော်တော်ကိုယ်တိုင်နေမှဖြစ်ကြမှာလို့ကြားရတယ်ဟုတ်လို့အစားအရာရှိခြင်းဒီလိုကြီးဆိုပြီးတော့ဝင်ရတယ်လို့ကြားမှလေဟုတ်လားခုလေးပဲပါလို့တုံဆိုတော့ဒီအဝိရှင်ကြီးကိုသူသဘောမကျအောင်ဒါကြောင့်ဒီအဝိပေါ်ကိုရှင်းရမလေးကောင်းကောင်းခြေရင်လေးလို့ဆိုခြင်းတယ်နော်အဲ့ဒီရှင်းရမပါလေးခြေရင်ဆိုတော့အဲ့ဒီကောင်းမွန်လေးနဲ့ခြေရမယ်အနေထားအဲ့ဒါကတော့ဝိပန်းရခြင်းလေဒါကိုခဏလေးပြောဆိုတော့ဘလို့လို့ရှင်ရသားမှာအဲ့လိုအကြောင်းဆိုးတာလည်းဘုရားရနိုင်မလို့ရောင်ကြံဖြစ်လို့ဆိုတာဓမ္မရင်းမှဖြစ်တယ်ဆိုတော့အဲ့လိုဆိုရင်ဘုရားကလိုက်တော်ဘုရားတိတိမိမနဲ့တော့သွားတော့အဲ့လိုပြောတာကဘုရားကဘယ်ခံနိုင်လဲအဲ့ဒါနဲ့အမျိုးမျိုးပူလာတဲ့အခါကျတော့ gain ဘာလို့လုပ်ရမလို့နော်ဒါကမျိုးမိကသတိမရတော့ဘာပြောလို့ဆိုတော့ဟိုညအမှောင်မိုက်လာပြီဆိုရင်ရောင်ကြံတွေမတော်နိုင်တဲ့နေရာရှိဘူးတဲ့နော်ဘယ်ရင်နန်းတော်တွင်မှာဝိသံကြီးရှိတယ်အဲ့တော့ပြန်သွားပြီးတော့ဆိုလို့ရှိရင်ရနိုင်တာပဲ။အဲ့လိုပြောတဲ့အခါကျတော့ကိုယ့်ရဲ့ဒီလေးကိုသိချမ်းသာကြည့်နေတာနဲ့ကြောက်ကြပြည့်တဲ့ပုံမျိုးလည်းအဲ့လိုကိုဝန်ခံတဲ့ပုံမျိုးဘာမှမဆိုရင်လည်းအဲ့လိုဆိုရင်အဲ့ဒီဝတ်သားကမရအောင်ရှုမယ်။အဲ့ဒါနဲ့ညနေရောက်ပြီဆိုတော့ဘေးရင်နဲ့မဝတ်သွားဘူး။နော်လုံးရှားနေကြအလုံးမဟုတ်ကြတဲ့ဆိုတော့ဥမာကျွမ်းကျင်မှုလည်းဘာမှရှိမှာမဟုတ်ဘူး။နော်အဲ့ဒါကြောင့်ဘာလို့ဆိုတော့အလိုတကူပဲမိမိတွေကသူ့ကိုခံမိသွားတယ်အဲ့ဒါနဲ့သူ့ကိုစနိုက်တဲ့အခါကျတော့ဒီလိုလာပို့တာဆိုတာသိတဲ့အခါကျတော့ရိုက်ပြီးပုတ်ခတ်ပြီးတော့မင်းနဲ့လင်းတဲ့အခါကျတော့မိကြီးကိုကြားတယ်။ဒါမင်းကြီးရဲ့ဝတ်သားလေးကိုဝင်ပြီးတော့ပို့တယ်ပို့ရင်အဲ့လိုပြောတဲ့အခါကျတော့မိကြီးကအဲ့လိုဆိုရင်ဒီကိုသားကိုရုပ်မြင်မဲ့မှာထုတ်ပြီးတော့တခြင်းရှုပ်ပြီးတော့သတ်စေလို့ခါတဲ့အမိန့်ကြတယ်။အဲ့ဒါနဲ့သူ့ကိုရိုက်ခဲ့ပြီးတော့ရုပ်မြင်မဲ့ထုတ်ပြီးတော့အရှင်လက်လက်နဲ့တခြင်းရှုထားတယ်။နော်။တန်ကြောင်းနဲ့ပို့ပေါင်းထားမသိဘူးပေါ့။အဲ့လိုမလုပ်နိုင်အောင်ဖိုးတာတော့ကြီးကားတဲ့ကောင်ကသူ့ရဲ့ခေါင်းပေါ်မှာလာပြီးတော့သူ့ရဲ့မျိုးလုံးကိုထိုးပေါက်သူ့ရဲ့လေထောက်လောက်ဆင်းရဲလဲဆိုတာစဉ်းစားကြည့်ပါတော့ဒါကြောင့်ပြည်တဲ့ကောင်တော်တို့မျိုးသမီးတွေလည်းပဲလာစဉ်းစားနေတာပေါ့ငါကိုယ့်ရဲ့အိမ်မှာကိုဒုက္ခမရအောင်မပူဇာသင့်တာမပူဇာကိုမပူဇာနိုင်ဘူးပေါ့ဒါတချို့ယောက်ျားတွေကောင်းဖို့လိုရတာမျိုးသမီးတွေရဲ့စနေအများကြီးပါနေတယ်ဒါမျိုးသမီးတိုင်းကိုလည်းမဆိုးလို့ပါဟုတ်လားအဲ့လိုလေသူ့ရဲ့ခေါင်းပေါ်မှာကြီးကားကနားပြီးသူ့ရဲ့မျိုးလုံးကိုထိုးတယ်သူ့အတွင်းနာမှာပေါ့အဲ့ဒီအချိန်အဲ့ဒီအနေအထားကိုဘုရားကောင်းဖြစ်တဲ့အာဂတုဒုနကမြင်ရတယ်နော်အဲ့လိုကြီးကားကသူ့ခေါင်းပေါ်မှာတက်ပြီးတော့သူ့ကိုထိုးစိတ်တော့အဲ့ဒီရာဇသားကပါပြောလို့ဆိုတော့ခုကြီးကားကငါ့ကိုထိုးတာငါမရှင်းရဘူးလေဟုတ်သူပြောမလို့ဟုတ်လားကြီးကားကသူ့ကိုထိုးဆွနေတာသူမရှင်းရပါဘူးလေအခုချိန်မှာသူ့ကိုမြှောက်ပြီးတော့ကျော်ဝဲရွှဲဖို့မတော်နိုင်နဲ့စိတ်မချမ်းသာဖြစ်နေတဲ့သူ့ရဲ့တတိအကြောင်းကိုတွေးမိရင်သူအလုံးမဆင်းရဲကလေးကဲဒီစင်းကြီးကြောင့်ပဲဒီနေရာကိုရောက်လာတာဒါမဲ့ခုခုပါလေဒီနေရာကိုပြင်ပြီးတော့တန်တန်နေတယ်ဒါကမှတော့ဘုရားမြတ်တွေကလည်းအဲ့ဒီအချိန်လေးလောက်ကြီးတော့ဆိုချင်မှဆုံးမယ်ပေါ့သို့တော်ဒါလေးကိုအချိန်ခံပြီးတော့စဉ်းစားတဲ့မှာလေးတစ်ခုကပါလို့ဆိုတော့ဒါကြောင့်လေဒုက္ခရောက်နေရတဲ့ဒုက္ခကြောင့်ပဲမမေ့နိုင်ဘူးဆိုတာမျိုးရှိတယ်ဘုရား။ဒါကြောင့်လေဆင်းရဲနေရတဲ့ဒုက္ခကြောင့်ပဲအမှန်ရနေတယ်။ဒီလိုတော်ရည်အများကြီးရှိရင်တော့ဒီအရင်မှာမဟုတ်လား။ဆင်းရဲနေတာကဒါကြောင့်ဒုက္ခကြောင့်ပြတ်သားနေလားဆိုတော့မပြတ်သားနိုင်ဘူး။ဟုတ်လား။အဲ့လိုနဲ့ဒီအာယုနဲ့ပဲတည်သွားတဲ့အခါကျတော့ဓာတ်ချက်အဆမပြေဆင်းရဲတဲ့အရင်းကိုရောက်တယ်။မင်းရောက်ပြီဆိုတော့ဒီဒုက္ခတွေအများကြီးကြီးပြင်းမှာပေါ့အင်းလာကိုဘုရားကောင်းဖြစ်တဲ့အာဂတုမတ္တမှတ်ထားသူ့ရဲ့စိတ်ထဲမှာဟောကာမဂုဏ်အာယုံဆိုတဲ့ဇမ္မပွင့်ရရှိတယ်။ဒ ဒါကိုအကြောင်းပြုပြီးတော့အမျိုးမျိုးသောမကောင်းမှုကိုလုပ်ပြီးတတ်တယ်။လုပ်ပြီးပြီဆိုရင်လည်းအဲ့ဒီအလုံးနဲ့ပြန်တဲ့အကျိုးရလာကိုခံစားရလိမ့်မယ်။ဒါလို့ဖြစ်နေတာကအဲ့ဒါကြောင့်ဖြစ်လာတဲ့ဆင်းရဲတွေကိုတည်နေကြုံနေရပါလက်ကင်းနဲ့အဲ့ဒါကိုအပြစ်မမြင်နိုင်တဲ့အနေအထားဒါလေးကိုအရင်ကဥပ္ပဒေလာပါ။ဒီဝိတုကြောင့်လေကဒီဇာလန်လေးကလူတိုင်းလူတို့ကြားပီးတာပါဟုတ်လားဒီလိုလေးကစဉ်းစားနေကြတာလေးကအင်းလာပဲဒါကိုအကျုံးဖြစ်ပြီးတော့ဒုက္ခဖြစ်နေလို့တို့တော့ဒါကိုပဲအပြစ်မမြင်နိုင်ဘူးဆိုတဲ့အနေအထားလေးဘောဟောရတာကဝင်ကြတာပေါ့ဒါကြောင့်ဒီမဟာဒုက္ခခန္ဓာသုတ္တမမြတ်စွာဘုရားဒီကောင်းမှုကိုအကျုံးဖြစ်ပြီးတော့အမျိုးမျိုးသောမကောင်းမှုတွေကိုပြုကြလို့မင်းဆိုးရတာတွေကနေပြီးတော့အမျိုးမျိုးပြန်ပြေးကြတဲ့ဒုက္ခတွေရှိတယ်သမေလောကမှာလည်းအလုံးကြီးကျယ်တဲ့ဆင်းရဲဒုက္ခတွေရှုမြင်နေရလို့ဆိုရမယ်အပေလေးပုံကိုလည်းရောက်တော်နေတယ်ဒါတွေဟာသိနိုင်နဲ့မြင်နိုင်နဲ့ကာမရောဖြစ်လာတဲ့အာတိနဝဆိုတဲ့အจิตတွေပဲလို့မြတ်စွာဘုရားအဲ့ဒီမှာဟောတာဟုတ်လားတရားပြီးတဲ့ဘုရားတော်မှာကာမနဲ့ပတ်သက်ပြီးတော့အချက်၃ချက်နဲ့တစ်ချက်ပြီးသွားပြီလို့ဆိုရမယ်နော်ကာမရဲ့အာရဘောဆိုတာဒါလေကာမရဲ့အဖြစ်ဆိုတာဒါလေကာမရဲ့အာရဘောဆိုတာကတော့ကောင်းရဲ့တဲ့လူကြီးတွေအရှိရေကာမောအာယုန်နဲ့ပတ်သက်ပြီးတော့စိတ်ထဲမှာဝမ်းသာတဲ့သဘောချမ်းသာတဲ့သဘောကလေးဒါကာမရဲ့တာယာဘွယ်ပဲဒါပဲကာမကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခကတော့ကျန်မပြောတော့ဘူးဆိုတော့ပြောရတဲ့အခြင်းအတိုင်းပဲဝိပါဒလေးကဆက်ပြီးတော့အမြင်များဖို့ကြိုးစားအားထုတ်လို့မကြည့်အလိုကြီးအမျိုးမျိုးသောဆင်းရဲဒုက္ခမကောင်းဖို့လုပ်ပြီးတော့နောက်ဆုံးအပေဒီပါသွားရသည့်အဖြစ်ဘုရားရဲ့စနစ်လေးကိုမြင်ရင်ကာမကုန်ရဲ့စနစ်ပေါ့ဒါကြောင့်ပညာမှုနဲ့အပြစ်နဲ့ချင်းကြည့်နေချင်းဘယ်လိုမှနိုင်ရှင်လို့မရဘူး။ဒါကြောင့်လည်းမြတ်စွာဘုရားကကာမဂုဏ်ဆိုရင်ဒါတော့ထက်မှတင်ထားတဲ့ကြာရည်ရှင်းတဲ့သူတွေလို့ပြောတာပေါ့။သဗ္ဗတံကာမသဟုဒုက္ခသဟုပါဏတာ။ကာမဆိုတာကာယစရာလေးကနည်းနည်းလေး။နောက်အပြစ်တွေကလည်းများတယ်၊ဆင်းရဲတွေကလည်းပင်မမှုတွေကလည်းများတယ်လို့မြတ်စွာဘုရားဟောတာ။ဒါကြောင့်ကာမမှာကာယဝဲလုံးဝမရှိဘူးလို့မြတ်စွာဘုရားမပြောဘူး။ရှိတော့ရှိတယ်တော့ငြင်းနေပြီပါဆုလို့တော့ဒီနည်းနည်းလေးတော့ချင်းလာတော့အများကြီးတော့ရှင်ရဲကိုခံစားရမယ်ဆိုရင်မတန်ဘူးဆိုတဲ့အိတ်တွေကိုနားလည်နေကြတာပါဟုတ်ရလားဒီလာရောက်နေတဲ့ဘောတော်တော်လို့ကာမရဲ့ခန္ဓာကိုယ်ပါလေသိပြီကာမရဲ့အပြည့်ရှင်တာပါလေသိပြီပေါ့ဒါနဲ့ကာမကနေသူမြောက်အောင်အဲ့ဒီဒုက္ခတွေကနေသူမြောက်အောင်ဘယ်လိုလုပ်ရမလဲကာမမှသူမြောက်ရသည်ပါလေဆိုတဲ့နေမအဲ့ဒါကိုကျတော့လက်ဆောင်ပြန်ဘယ်လိုဟောရမလဲဆိုတော့ကျမ်းလို့တဲ့ကာမမှသူမြောက်ရံဆိုတာအဲဒီကာမရဲ့ပုံမှာလူချင်းတဲ့သဘောမင်းမိုးတဲ့သဘောကိုကင်းအောင်ကြောက်အောင်ပြင်နေရှာနေတဲ့အနေအထားကိုဒါကာမရဲ့သူမြောက်ရံကာမမှသူမြောက်ရံလို့ဆိုရင်အေးတယ်။နော်ကာမရဲ့ပုံမှာလူချင်းရှင်နေတဲ့တဏှာလိုကကိုဖယ်ရှားနိုင်တဲ့ဖေဖော်နိုင်ခြင်းတမဲ့မိုးမှုကိုဖယ်ရှားနိုင်ခြင်းအဲဒီအနေအထားဒီဒီမှာကိုကာမကသူမြောက်ရံဒါကြောင့်ဒီတော့ဘုရားကကာမဝဆွလန်းနေတဲ့မြတ်ကာမကမထမြောက်နိုင်ဘူးကာမကမထမြောက်နိုင်တဲ့မြတ်ကာမကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခတွေကလည်းသူ့နေရာဥပမာလဲကျုံနေရာဥပမာပဲဒီလိုလေးနော်ဒီကာမကလည်းထမြောက်ချင်တယ်ဆိုလို့ရှိရင်ကာမပေါ်မှာတာယာတဲ့တွေ့တာနဲ့တက်ပေါ်တဲ့သဘောကိုကျင်းအောင်နေအောင်ကျင်းအောင်လုပ်ရမှာပေါ့နေအောင်ဆိုတာကလျှော့ပြောတာပါဟုတ်ရဲ့လားဒါကြောင့်ဒီတော့ကောင်းကြအောင်လို့ဒါကိုဆွလန်းနေပြီဆိုရင်တော့ဒါနဲ့ပတ်သက်တဲ့ဆင်းရဲဒုက္ခကိုတွေ့ရမှာပဲဒါလို့ဆိုရင်လည်းဒါနဲ့ပတ်သက်တဲ့ဆင်းရဲဒုက္ခတွေ့ရအောင်ရှိရှိခုတကောင်တို့ရဲ့တို့ဣတိဝါတွေ့နေရတယ်ဆိုရင်အဲ့ဒီပူလောင်ရတာတွေဆင်းရဲတာတွေနော်ဒါတွေအကုန်လုံးကဒီကမ္ဘာနဲ့ပတ်သက်ပြီးတော့ဖြစ်ကြရတယ်ပြစ်ရတယ်ကြီးပဲလို့ပြောမယ်ဆိုရင်ကိုလွဲမလားလွဲဘူးဒါလည်းဘာကြောင့်လဲဆိုတော့ဒါရဲ့ပုံမှာဒီကမ္ဘာတို့ဣတိဝါတွေကဆွေးနွေးမှုမမုန်းဘူးမကင်းရဘူးပေါ့ဒါကြောင့်ကမ္ဘာရဲ့ဖွံ့ဖြိုးရတဲ့ဘာလဲဆိုတဲ့မိငွေရဲ့အဖြေလေးပြီးသွားကြပြီလို့ဆိုရမယ်ပေါ့ကာမရဲ့အပေါ်မှာဆွေးနွေးတဲ့ဘက်ဘောတဲ့ဘောကိုဖြေရှင်းရမယ်ဆိုတဲ့အနေအထားဒါကမှလည်းပုံစံပြီးတော့အချက်သုံးချက်ကြီးနေသွားပြီပေါ့နော်နောက်ဒုတိယဦးဇင်းကိုဆက်ပြီးတော့ပြောပါမှာပါလို့မြတ်စွာဘုရားဟောတာကတော့ပါတော့ယုတ်တရားရဲ့တာယာကိုယုတ်တရားရဲ့အဖြစ်ယုတ်တရားကဖွံ့ဖြိုးမှုနော်အဲ့ဒီအချက်သုံးချက်ကိုကျတော့မြတ်စွာဘုရားဘယ်လိုဟောတာတော့ဉာဏ်လို့လေယုတ်ကာယဝေအတ္တရာဆိုတာဘာကိုပြောတာလို့ဟောဒီယုတ်ခန္ဓာကိုကြီးကိုသိက္ခာထပြီးတော့ပြောမှာနော်ဒီယုတ်ခန္ဓာကိုကြီးရဲ့ကာယဝေဆိုတာဘာကိုပြောတာလို့ဥပမာအဖြစ်နဲ့နော်အရက်မမြင်တော့မနေတော့မသိတော့မဝါလို့မဖြူတော့မမင်းတော့နော်စမန်းလေးကိုဆွဆောင်းလေးရဲ့အမျိုးသမီးလေးတရားဒါမျိုးဆိုဘုရားဟောထားပုံလေးအတိအကျပါပဲ နော်မမြင်လို့မနေတော့ဘဝလုံးမသိတော့မရှိတော့မမြင်တော့အသက်ကျန်လာတဲ့ဆောင်းရဲ့အရှင်အလုံးမနှုတ်ပြူသေးတယ်နော်ဆရာမှုပါဖို့အလုံးမပြည့်စုံတဲ့တင့်တယ်တဲ့အရှင်ပေါ့အဲ့ဒီအရွယ်လေးရှင်ကိုများတော့အချင်းကြည့်ကောင်းရှုကောင်းတဲ့အနေအထားကြီးပါပဲဟုတ်တယ်မဟုတ်လားဒီအဲ့ဒီအနေအထားလေးမှာရုပ်ရည်တင့်တယ်မှုဒါအစွမ်းကုန်မင်းလို့ဆိုရမယ့်အနေအထားမျိုးကိုမျက်စောပြောတာအဲ့ဒီတင့်တယ်မှုဆိုတာရှိရဲ့ပေါ့အဲ့ဒီတင့်တယ်မှုလှပမှုကိုအကျောင်းပြုပြီးတော့မြင်ရတဲ့ခါမှာဒါကတော့ဦးလေးရဲ့စိတ်ထဲမှာဝမ်းရောက်တဲ့သဘောချမ်းသာတဲ့သဘောဆိုတာဖြစ်တယ်နော်ဆရာကြီးတော့ကိုယ်ပိုင်ခံစားကြည့်နော်မခံစားခဲ့ဘူးလားခံစားခဲ့တယ်ဒါအဲ့ဒီလိုလှလေးပါတဲ့အရွယ်ရဲ့မြှုပ်ပြူခြင်းနဲ့ပြည့်စုံတဲ့အနေအထားမျိုးကိုမြင်ရတဲ့ခါမှာစိတ်ထဲမှာဝမ်းသာတဲ့သဘောကြည်ကောင်းတယ်ဆိုတော့ချမ်းသာတဲ့သဘောလေးကမပါတော့လားစတယ်အေးအဲ့ဒီရုပ်ရည်တင့်တဲ့ပုံကိုကြည့်ပြီးတော့ဝမ်းသာတဲ့သဘောတင့်တယ်ဆိုတော့အဲ့ဒီရုပ်ကလေးကိုအချိုးပြစ်ပြီးဖြစ်လာတဲ့ဒီသဘောပါလေဒီဝမ်းသာတဲ့သဘောချမ်းသာတဲ့သဘောလေးအဲ့ဒါကဘာလို့ဆိုလဲ။ယုံတရားတို့ရဲ့သာယာဘုံတွေ။ဆွမ်းပါတဲ့အနေအထားကိုပြောတာမဟုတ်ဘူးနော်။ဆွမ်းပါတဲ့အနေအထားကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့စိတ်ရဲ့ဝမ်းသာခြင်းချမ်းသာခြင်းကိုပြောနေတာ။ဘုံပေါ်လာဝင်လို့လား။ဒါပေမဲ့အဲ့ဒီဝမ်းသာခြင်းချမ်းသာခြင်းဆိုတာလည်းအဲ့ဒီလှပတဲ့ရုပ်ရည်နဲ့ပြီးပြီးတော့အဲ့ဒီအချိန်မှာဖြစ်နေတာတော့မဟုတ်ဘူး။ဘုံပေါ်လာ။ဒီဒါကြောင့်ယုံရဲ့သာယာဘုံအတ္တလားဆိုတာဘာလို့ဒါပဲ။မများဘူးအချက်ကလည်းမများဘူးဘုရားယုတ်ခန္ဓာရဲ့အာရုံကဒါပဲ။ပြန်တမ်းနေရင်အဲ့ဒီယုတ်ခန္ဓာရဲ့အဖြစ်အာရဏဝဆိုတာပါလေတဲ့။ဟောသူကြတော့အဖြစ်သဘောပြောနေတယ်။ဘာကြောင့်အဖြစ်သဘောပြောတာလဲဆိုတော့ပြောလို့မကိုးနိုင်တော့အောင်ယုတ်တရားရဲ့အဖြစ်တည်းအများကြီးပေါ့။ယုတ်တရားရဲ့အာရုံကတော့များများပြောကြမှာမရှိဘူး။တော့အဲ့ဒီအဖြစ်တည်းလို့အနေသားကိုအကြောင်းပြုပြီးတော့စိတ်ထဲမှာသာယာရဲ့ကြည်မှုရဲ့ဝမ်းသာတဲ့ဒါပါပဲဒီလောက်ပါပဲ။ဟော။ဒါပေမဲ့အဲ့ဒီသာယာဝင်ကြီးကိုအကြောင်းပြုပြီးတော့ဒါကိုမမောပြီးတော့ပစုံးနေတဲ့အပြည့်အနာတွေကိုရှင်းဆိုင်ရတာကတော့သဘာဝပေါ့ဟုတ်ရဲ့လားအဲ့မှာယုတ်တရားရဲ့အဖြစ်ကိုကြာတော့မြတ်စွာဘုရားကဘယ်လိုပြောထားတယ်ဆိုတော့ဉာဏ်လို့တဲ့ခိုင်ဆိုးတော့ကပြောရတဲ့အဖြစ်မျိုးသမီးလေးဟောတချီရင်းနဲ့ကားလို့ဆိုတော့အသက်ကြီးလာပြီဘောကနေရလို့အသက်ကြီးလာပြီဟော80ရောက်90ဒီလိုရောက်လာပြီဒါမျိုးဆိုတော့အများကြီးချိုပြီးတော့တိုးလိုက်တဲ့သဘောပါပဲအဲ့လိုရောက်လာပြီဆိုတာဖြစ်တော့ဘွားလည်းမရှိတော့ဘူးကလေးကုန်တို့တော့ပါရရလေအကုန်လုံးဖွက်ပြီးတော့ဝင်သွားပြီတခါလာလဲခြေထုပ်ကိုဖွက်ပြီးတော့ဝင်သွားပြီဟုတ်လားမျိုးလုံးတွေကလည်းအကုန်လုံးဝေးနေပြီပြီးနေပြီမျက်နှာပေါ်မှာအေးဆုံးနေတာလည်းအကုန်လုံးတင်းနေပြီဆရင်ကလည်းအကုန်လုံးကျွတ်နေပြီရှိရင်လည်းနည်းနည်းလေးရှိပဲရှိတဲ့ဆရင်ကလည်းအချူကြီးဖြစ်နေလိမ့်မယ်ဟုတ်လားခါကလည်းပဲကုန်နေပြီခန္ဓာကလည်းပဲတိတ်တိတ်ကိုကြားတော့ဘူးအကျော်ပြင်းနေထပြီးတော့နှဲ့ပြူပြင်းလဲရှင်းနေတဲ့ခန္ဓာကိုယ်ချင်းတုံတုံထိုက်ထိုက်တွန်းလာနေတဲ့အနေအထားမျိုးပိတ္တပံပရဝံတို့အရင်တို့ကျင်းပူပါလေဟုတ်လားကံကောင်းရင်ဘုလိုပဲအဲ့ဒီအနေအထားကိုရအောင်နေပေါ့ဒါကံကောင်းမှရမှာနော်ဒါကြောင့်ကံကောင်းမှရမှာနော်အဲ့ဒီလိုအနေအထားမျိုးမှာဆိုးဆိုးမှပြုတ်ရတဲ့မှတ်မှတ်နေဆိုတာလေတင့်တယ်နေဆိုတာလေမရှိတော့ဘူးတဲ့အုံလေးကိုခံရပြီးကြောက်ခဲ့ပြီအဲ့ဒီအနေအထားကဘာလဲလို့မြင်ရုပ်တရားရဲ့အဲ့ဒါအဖြစ်ပါလေတဲ့ဘယ်လိုမှဖန်တီးလိုက်တာလဲဒါတို့သူသဘာဝတိုင်းသူလားတင်သူလျှောက်သွားတာဒီရုပ်တရားကဟုတ်လားဒါကြောင့်ပိဋကပေါ်ကျွန်တော်တို့ခုပြောနေတာကဘာမှဆုံးပြေတာလည်းမပါဘူးလောကရဲ့ဖြစ်စဉ်ဘဝရဲ့ဖြစ်စဉ်ကိုယူယူလေးနဲ့ဆိုပြပြောသွားတာဘာမှမသိနိုင်တော့အောင်လည်းလည်းအိရှာလည်းမပါသေးဘူးလို့ရှင်းပါတယ်ဒါပေမဲ့ခက်တာတကောမစင်းစားပြီးတဲ့အချက်မစင်းနေပြီးတဲ့အချက်တကောလို့တော့ခက်မလို့ရှင်းတယ်နော်ဒါကြောင့်ပိဋကပေါ်ကျွန်တော်တို့ခုမှပြောလိုက်တယ်အဲ့ဒီသူတို့ကပြောခဲ့တဲ့ယူကြီးတဲ့ဆစ်ဆေကျော်ကိုင်းစီရောက်လာပြီဆိုတော့အဲ့လိုမျိုးမျိုးကိုရှင်းတရားကိုခံစားပြီးတော့တုံတုံထိုက်ခိုင်းနေပေါ်လာနေတဲ့အနေအထားမျိုးတော်လို့တော်ဝေးကိုအပေါ်ပြုပြီးတော့ဆက်သွားပြန်တော့အမေးလေးပြောတာအချို့အနေနဲ့အလုံးဝသဘောချတဲ့ကောင်းတဲ့ဒေသနာလေးအဲလိုနဲ့ဟောပါဖြစ်လာတော့နောက်ဆုံးတော့ဒီကနာကိုကြီးရဲ့သဘောဝါအားလေဆိုအဲ့ရတဲ့မှာလင်းရပါပဲနှစ်ခုလေးကျုံးလာပြီဆိုတော့များတော့ဖြစ်အဲ့ဒီတော့ပဲနေရင်နေတော့တာပဲကိုရင်းမှာဘယ်လိုရရှိတယ်အသက်80နဲ့ငါးရင်းရောက်ပြီပေါ့ရာတို့ကျင့်သူရုပ်ပေါ်မှာမလုပ်ဘူးဒီချိန်မှာမလုပ်ဘူးဆိုရာတို့အဖြစ်အိပ်ပင်နေတာလည်းများတယ်။တိတိတော့တောင်းမယ်လားပဲပြောမယ်ဆိုရင်ဒီနှစ်ပင်နန်းလာတာဆိုတော့အလုံးလုံးပဲတာကတော့အိပ်ပင်နေတာများ။အခုတွေပြောလာပြီဆိုတော့ကောင်းတာကတော့မသိပြီတော့မရှိတော့မရှိတဲ့အခါကျတော့နာမည်၊ကျင်းမည်၊ပြရားတွေမှကောင်းတယ်ဆိုတော့သိပြီတော့မရှိတော့သူများသူမဆိုင်ရတဲ့အနေအထားနောက်ဆုံးယောဂသိဆက်ပြီးတော့ကိုယ့်ရဲ့အင်းကြီးအင်ငယ်တွေလူလေတွေသူနည်းရင်းနဲ့နေရတဲ့အနေအထားမျိုးဆိုတာကိုလည်းကျုံရလိမ့်မယ်တွေ့ရလိမ့်မယ်အဲ့ဒါကဘာလဲဆိုရင်ဒီရုပ်ရည်အဖြစ်ပဲတဲ့ဒါကလည်းဘာမှမဖြစ်လိုက်တာမဟုတ် ဘုသူသူဖန်တီးလိုက်တာပဲသူ့အကြောင်းလေးတာပဲဒါသူလမ်းစဉ်သူလျှောက်တာပေါ့နော်အဲ့လိုဖြစ်ဟောကိုရင်းကိုပြောရင်နာမည်ကိုပြောရင်ကြီးရင်ဘာဖြစ်လို့ဆိုတော့သူ့တဘာဝတိုင်းဆက်သွားမယ်ဆိုရင်ဒီဘိုးပေါ့ပြည့်စုံနေပြည့်စုံနေပြည့်စုံနေနော်အသက်ဆိုတဲ့ဒီမိသားရင်ဥပမာဆိုရင်ဟုတ်လားဒီကိုဝင်ရင်ဟုတ်လားဒီပြီးတော့ဝိညာဉ်ဆိုတဲ့ဒီတိစီဒီဘုံမျိုးပြင်းသွားပြီဆိုရင်ဒီခန္ဓာကိုယ်ကြီးဟာပြည့်သွားပြီတော့အမျိုးမျိုးကပေါက်ပြန်လာတော့ပဲရှင်းတန်းနေတဲ့အချိန်မှာပေါက်ပြန်ရဆိုတာလေဒီဘုံမျိုးပြင်းသွားပြီဆိုတဲ့အချိန်မှာပေါက်ပြန်မှုကအလွန်မှထင်ရှားလာတယ်ပေါ့ရုပ်ရည်တော့ပေါ့ဟုတ်လားအဲ့တော့ဘာဖြစ်လာလဲဆိုတော့ရှောင်းလာတယ်ဆိုတော့တော့ပဲပိန်းနေပိန်းနေတော့လေလျှောက်လာတဲ့သေရင်အိတ်ကိုရှောင်းလာတယ်အဲ့လိုရောင်းလာတဲ့ဆံမအရာဝင်မျိုးဆက်ပြီးတော့ကြောင်းနေချူချင်းချူချင်းမဲချင်းမဲလို့ကိုချင်းကိုမဲဟုတ်လားအဲ့လိုနဲ့ဒါပေးလို့ကြီးတော့အုပ်ကြီးတော့ဘာလို့ဆက်ပြန်ရှိတဲ့ဒေါ်လာတွေကနေပြီးတော့ထွက်လာနေပေါ့လူတယောက်ပေးပြီးဆိုလို့ရှိရင်ဒါကတော့ကြီးမှပေးမှပုံတာလို့မဟုတ်ပါဘူးငယ်လုံးပေးတယ်ပဲဒီလိုအနေအထားကိုကြောင်းပါပါဘူးလူတယောက်ပေးပြီးတဲ့နောက်မှာဘာမှမပြုတ်ပြင်းနဲ့သူ့တဘာဝတိုင်းဒီတိုင်းဒီချားကြည့်လိုက်ဘလို့ဖြစ်လာမလို့ယူလျာကသူကဘလို့တဘာဝရှိပါလေဆိုတာကိုဘလို့ပြောပြလာမလဲစုနာလာတဲ့ဘာမှမဟုတ်လားဒါကိုအကြောင်းကိုပြောနေတာပဲဒါပေမဲ့ဒီခေတ်ကတော့ဘုရားတို့တေလီလူတို့ရဲ့ဒီကလေးတေတာမျိုးပြီးပြီးကျုပ်တဲ့ဖြစ်နိုင်နေဆိုတော့ဒီအနေအထားကသိကြတော့လူတွေကမဆန်းမမိရဘူးပေါ့ရှင်းလုံးကတော့တေလီလူတို့ရှိရင်အဝတ်နဲ့တွတ်ပြီးတော့တရားကိုတွတ်ပြီးတော့ဖြစ်တာလို့ဆိုတယ်ဒါကတော့အိန္ဒိယရဲ့ဒီပြည်ကတော့အဲ့လိုအများဆုံးဖြစ်နေတယ်ပါလေဟုတ်ဦးတို့ကဒီတော့ကဘုရားတို့ရဲ့ဇော်ရဲဟိုးအနောက်ဝိလန်ပြည်ဆောင်တဲ့မင်းကြီးတို့ဘာလို့တိုးရင်းမှာဟိုနေကြတဲ့ဇော်ရဲရှိတယ်လူတယောက်တည်းနေလို့ရှိရင်ဘာလို့တောင်မဆိုစစ်သားကိုခေါင်းကြီးထွက်ပြီးအဲ့ဒီတွေကိုထည့်ပြီးတော့ဟိုစစ်တဲ့အမြင်ကြီးပေါ်ကိုထည့်ပြီးတော့ကျင်းလာဟိုသွားပြီးတော့အလုံးလုံးနေကြတဲ့သားတွေတမီးတွေကလက်နဲ့ချီပြီးတော့ကြားလာတာဆိုတော့တချို့ရှိလာလို့အဲ့ဒါပြေးပြီးဆိုရင်အတိတ်ဖြစ်တာပဲအဲ့ဒါလက်နဲ့ချီပြီးတော့ဖြစ်တာဒီတော့ကတော့ချီပြီးပြီးချူလာတယ်ပါလိရှိတယ်နော်အဲ့ဒါပြေးတဲ့ပေါ်ကတော့ဘလို့စစ်ဖြစ်လာမလို့ဆိုတော့မျက်စောကလည်းအသိဉာဏ်ပြောလာပါဆိုရောင်းလာမယ်ကိုယ်ရည်ကြနာနဲ့အကြောင်းမျိုးပြောင်းတယ်။အဲဒီလိုနဲ့မဖြစ်သွားလို့ဆိုတော့ဒီတိုင်းသားကြီးပါဆက်ခြင်းမလို့ဘိုးဘောင်ဘွားဘောင်တွေကစားတော့ပြင်မှာပေါ့။နပရဗတ္တံခန္ဓာကိုယ်ဆိုတာသူတော်ဘာရဲ့အစာဖြစ်တယ်လို့ပြောဆိုပြန်ဟောတာကခန္ဓာကိုယ်ဆိုတာသူတော်ဘာရဲ့အစာတဲ့ဒီတိုင်းဖြစ်တာ။နော်ဒါတွေကပါတယ်လို့မေးနေတယ်။ဒါကမဟုတ်ဘူးရှင်တို့ရှင်ရုပ်ဖြစ်တဲ့သဘာဝတရားတွေတနည်းအားဖြင့်ဥယျာဉ်ဘောင်ထဲမှာသိပြီးတော့မထည့်ဖြစ်တဲ့သူအကြောင်းမျိုးပေါ့။ဒါကိုဆုံးမမဲ့သင်နေမယ်ဆိုရင်ဘဝရဲ့ပုံမှာခန္ဓာရဲ့ပုံမှာရှင်းလင်းမှုကိုရှင်းချနိုင်တာကတော့ဆက်မှာပဲဟုတ်တယ်မဟုတ်လားရှင်းလင်းမှုရောတော်တဲ့အမြန်သက်သာတော့ရမယ်ဆိုတာလေအမှန်ပဲနော်အဲ့တော့မြတ်စွာဘုရားကအဲ့ဒီမှာပါဆက်ဖို့လို့ဆိုတော့ဘုရားဘောင်းတွေကစာမယ်ကိုယ်ဒီနောက်ဒီကစာမယ်ကြီးဒီမာတွေကတို့မရှိသေးဘူးမြေကြီးကိုပြည့်စုံတော့ကိုယ်ရဲ့ဘာတွေလက်လာပြီးတော့စားကြမယ်ပေါ့အဲ့လိုစားရင်ဘာပဲကြံလို့ဆိုတော့အသွာအသာအသွေးဖြင့်လင်းကျန်ပြီးတော့အကျိုးတွေနဲ့ဖွင့်ရှက်ပြီးတော့အယိုးအယိုးချင်းဆက်နေတဲ့အခါအယိုးကလေးတွေနဲ့တွေးနေတဲ့အခါသူမကြည့်တဲ့အယိုးကြီးကျန်တယ်ပေါ့။အစင်းရောလာတော့တကယ်သိရှိလေးရှိခေါ်တာ။ဒါရီယံလေးတက်ပေါ်တယ်လို့စဉ်းစားရင်အများကြီးကုသိုလ်ကောင်းမှုဖြစ်ပါလား။သဘောဝတရားရဲ့အကြောင်းကိုအမှန်တိုင်းသိရတာအစင်းလုံးကိုငြိမ်းချမ်းတယ်။အတိလူရင်လူကိုရှားဖို့အတွက်အများကြီးအထောက်အကူပြုနေပေါ့။ဟုတ်လား။အဲ့ဒါဥပမာဘာဆက်ချင်လို့အသာအသေးလေးကျန်တယ်။သာဒီနဲ့ဝိဉာဉ်ပြီးတော့အကျိုးနဲ့ဖြစ်ရပြီးတော့ရွတ်ဉဏ်ဆက်တာနဲ့အယိုးရှုပုံမြင်သေးကိုမပွားနဲ့ဝန်းဝန်းရှိနေတယ်ပြည့်ပွင့်နဲ့ဟောက်ပဲနိုင်ရုံးနဲ့ချင်းချင်းရှိနေတယ်ပေါ့ရရှိတဲ့မေယောရှိပေါ့ရှိတဲ့ဘာမှဒုက္ခနာကိုလည်းနှိုင်းရှင်ပြီးတော့ကြည့်ပေါ့တပည့်ရဲ့ဘဝကိုပြောနေတာကိုငါရဲ့ဘဝကိုပြောနေတာငါရဲ့ဘဝကိုမာနတိုင်းကြည့်ရမယ်ပြည့်ရမယ်ဆိုတဲ့အနေနဲ့နားထောင်ရပါဟုတ်ရဲ့လားအဲ့လိုနဲ့ပါဆက်ဖြစ်နေလို့ဆိုတော့အသားမရှိတော့ဘူးအသွေးပဲမြင့်ပြင်းပြီးတော့အကျိုးနဲ့ဆက်ဆက်ပြီးတော့အရွတ်နဲ့တွဲနေတဲ့ပုံမပြတ်သေးတဲ့အယိုးစုဖြစ်ဖို့ထားကြောင်းပါမယ်။အသားကပြည့်ရရှိရပုံမှာစားပေါ်မှာကိုဟုတ်လား။အဲ့လိုနဲ့နောက်တော့ပါဆိုတော့အသားအသေးပါချောက်ပြီးတော့အကျိုးနဲ့ဆက်နေသေးတဲ့အရွတ်နဲ့တွဲနေသေးတဲ့ပုံမပြတ်တဲ့အယိုးစုတွေရှိနေပေပေါ့။ဟုတ်လား။ရှိနေပေ။ပြီးရင်ပါဖြစ်လာလို့အကျိုးတွေပြတ်သွားမယ်။ဒီရုပ်တွေလည်းပဲဖြစ်ကြောက်သွားမယ်စားတယ်ရှိတဲ့ကောင်မှစားမယ်ဒီလိုနဲ့ဆိုးပြီးတော့ဖြစ်သွားတော့အယိုးတွေကဘုနာမလေးယုတ်ဒီနာမရှိတော်ယုတ်နာမဥပမုံယုတ်အမျိုးမျိုးပုံတွေဟုတ်လားရောက်ချင်တဲ့နေရာကိုရောက်ပြီးတော့သိချင်တဲ့နေရာမှာရှိနေတယ်ပေါ့ကိုယ်ရပါတယ်ချီးသွားမယ်ပေါ့ဟုတ်လားအေးအဲ့ဒီအယိုးစုကိုတွေ့တဲ့အခါကျစိတ်ထဲမှာဘယ်လိုခံစားရလဲဒါစဉ်းစားအဲ့ဒီလိုမျိုးလေးတော့မဖြစ်လာလို့ဆိုတော့ဒီအယိုးတွေကယာတုမှုကြောင့်ခံရတဲ့အကြောင်းပုံပြီးဖြူသွားမယ်ပေါ့ နောက်ကြတဲ့အဲ့ဒီလူတွေကမျက်မျက်ချီပြီးတော့ကြားလာပြီးတော့ဆွေးသွားမယ်ကြီးသွားမယ်ကဲရလို့ရှိရင်ဘွားပြီးတော့ချီချမ်းသွားမယ်ပေါ့။ဘာလို့လဲတာ။တစ်သက်လုံးမှာတစ်သက်နဲ့ရလုံးမှာမာမာမာမာရှိပြီးတော့ကိုကိုယ်တိုင်ဆွေးနွေးခဲ့တဲ့အရာတစ်ခုရဲ့တဘာဝအမှန်ပေါ့။ဟုတ်တယ်ဟုတ်လား။အဲ့ဒါတွေကဘာလို့ပြီးရုပ်တရားရဲ့အဖြစ်ပဲတဲ့ဆိုတော့ကပြောတယ်တင့်တယ်နဲ့သဘာတယ်ဆိုတာကအဲ့ဒီမှာဘာမှရှင်းတော့ဘူး။ဒါရုပ်ရဲ့အာရုံတော့ကိုလည်းဆောင်ပြန်တာအသေးစိတ်အဲ့ဒီကိုခေါ်တာပါ။အလုံးစုံသတိပဋ္ဌာန်လို့ပြောမှဆိုရင်တော့နဝစီဝိတိကာယပေါ့ပါလို့အဲ့လိုမျိုးဟောတာပေါ့။ခန္ဓာကိုယ်ဖြစ်ပြီးတဲ့နောက်မှာဖြစ်ပြီးတော့ဖြစ်ပေါ်လာတဲ့အနေရတာ။ဒါတွေကိုပြီးတဲ့ပေါ်တယ်ဘာလို့ကိုကြီးလို့ဒီလိုလဲ။ဒီဝင်တော့ဤဝင်ပါလေဤဝင်နဲ့ဒီတော်ကြီးလို့ပြန်လာရတယ်။ငါလည်းဒီတဘောရှိနေ။ငါဒီတဘောတရားကိုမလို့ဆန်နိုင်ဘူး။ဒါဒီလိုဖြစ်နေတယ်လို့ဒါဆန်နိုင်ရတယ်။ဟုတ်။တရားပြတဲ့ဘုရားတို့ဒီရုပ်ရဲ့အဖြစ်ရှိတာလည်းပဲသူတော်ရဲ့ရုပ်ဆိုတာလည်းသူ့ရဲ့ရုပ်ကိုပဲဒါဆန်လာရှင်ပြီးတော့ဟိုကျိုးစားအထုတ်လို့ဆိုရင်ပို့ပြီးတော့အကျိုးကျေးဇူးရှိနေတယ်ပေါ့ဟုတ်လား။အဲ့တော့ရုပ်ရဲ့တရားကိုဆိုတာပါလေအခုပြောခဲ့ပြီ။ရုပ်ရဲ့အဖြစ်ရှိတာပါလေအခုပြောလိုက်ပြီပေါ့။ဒါနဲ့အဲ့ဒီယုတ်ကပြုလုပ်လို့ရှိတာဘာကိုပြောတာလဲဒီယုတ်ရဲ့ပုံမှာဆွေးနွေးတဲ့မက်မောတဲ့သဘောကိုသင်ဖြောက်တဲ့အနေအထားကိုပဲဒါယုတ်ရဲ့ယုတ်ကပြုလုပ်လို့ဆိုရတယ်တဲ့တဲ့တဲ့ပြောရရင်ယုတ်ရဲ့ပုံမှာဖြစ်နေတဲ့လောဘကိုဖယ်တဲ့သဘောပါပဲနော်အဲ့ဒါကတော့ယုတ်တရားကပြုလုပ်ဖို့ယုတ်ပုံမှာဆွေးနွေးတဲ့ယုတ်ရဲ့ပတ္တိဒုက္ခခံစားရမယ်ဘယ်လိုများလဲဟုတ်လားယုတ်ဘောမှာဆွေးနွေးမှုဆိုရင်လည်းယုတ်နဲ့ပတ်သက်တဲ့ဒုက္ခရောဂါကိုကျွန်တော်ပြောပါမယ်။နော်။ဒါကတော့ယုတ်နဲ့ပတ်သက်ပြီးတော့နာယာဝေအပြည့်ခမြောင်းလာ။တော်ကြီးတို့ဗာဆက်ပြီးတော့ပြောကြရစေတော့ဝေဒနာနော်။ဝေဒနာနဲ့ပတ်သက်ပြီးတော့ဝေဒနာရဲ့ကာယကိုဝေဒနာရဲ့အပြည့်ဝေဒနာကခမြောင်းဖို့ဒီဝေဒနာဆိုတဲ့ခန္ဓာချက်ကလည်းပဲဒီကမ္ဘာတော်ကြီးတို့ကလည်းလုံးဝနားလေသိနေတဲ့ဉာဏ်တစ်ခုပေါ့။ကိုယ့်ရဲ့ကံကမ္ဘာအာယုန်နဲ့ဒေါ်လာတွေနဲ့စိတ်တိုင်းစိတ်တိုင်းချမ်းသာတဲ့ဥပုသ်ရှင်ရဲ့ဥပုသ်ချမ်းသာခြင်းရှင်ရဲ့ပြေရှားဝင်တဲ့အလေအလတ်မြင့်လူရှိတဲ့ဥပ္ပခာဆိုပြီးတော့ဝေဒနာတို့ရဲ့အမြင်အဖြစ်ဘုရားဝိညာဉ်ဖြစ်ဖြစ်ပြီးတော့မနေဘူးလားဒီလေဒီဝေဒနာနဲ့ပတ်သက်ပြီးတော့ဘယ်မှမကောင်းတာမသိရလို့မမြင်ရလို့ဟုတ်လားချမ်းသာတဲ့ဝေဒနာနဲ့ပြည့်ရင်ညာကမသိရအေးညာရတယ်ဆွေးနွေးမှုဖြစ်ကြရတယ်ရှင်ရဲ့ဝေဒနာနဲ့ပြည့်လာတဲ့ကြုံလာတဲ့အခါမှာပဋိက္ခာမသိရဆိုလို့ဒေါသဖြစ်ကြရတယ်ဒေါသအေးညာရတယ်ပေါ့နော်ဥဒိဋ္ဌဝေဒနာနဲ့ပြည်လာတဲ့အခါမှာဘဝိဇာဒုတိယကိုမောဟတရားကြီးဖြစ်ကြရတာ။ဘဝဒုက္ခဘောဟာဒီဝေဒနာတရားကြီးကိုအရှိခတ်ပြီးတော့ဖြစ်တာလို့ပြောနိုင်မလား။ဆိုနိုင်လေ။ဒါကြောင့်ဝေဒနာနဲ့ပတ်သက်ပြီးတော့ဒီသဘောဆိုတော့ဦးဇင်းတို့ကအများကြီးသိထားနိုင်တယ်ပေါ့။ခုဒီတော့ကမှာတော့မဲတော်ပြန်လာဝေဒနာရဲ့အာရဝေဝေဒနာရဲ့အဖြစ်ဝေဒနာကခမြောက်ရ။ဝေဒနာရဲ့အာရဝေဆိုတာဘာကိုပြောရမလဲဆိုရင်လေအထူးထိတ်ကိုလည်းဆိုတော့ပြောလို့ရလားဟိုဒါတော့ဦးဇင်းကစဉ်းစားကြည့်တာပေါ့ဘာဝနာတရားတွေမျိုးကိုစူးစမ်းအထုလို့ဒီဝနာတရားတွေကျင်းပွန်ပြီးတော့နံပါတ်၁ပရမတ်ဆန်ကိုရတယ်တဲ့အဲ့လိုပရမတ်ဆန်ချမ်းသာကိုရပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကကိုယ့်ကိုယ်ကိုဆင်းရဲဖို့လည်းမရှိဆိုဘူးသူတော်ဘာကိုဆင်းရဲဖို့လည်းမရှိဆိုဘူးနော်အလိုတွေကဆင်းရဲခြင်းတဲ့သဘောကိုသူခံစားရတယ်ကာမချမ်းသာတွေအများကြီးတန်တဲ့ခံချမ်းသာဒါပေမဲ့ဒီလိုပြောတာပြောလို့ဆိုတော့ဝေဒနာတို့ရဲ့တာယာကလည်းရှင်းရင်းမရှိခြင်းမှသာဖြစ်တယ်လို့ငါဆိုတယ်ပြန်ဆိုပြရအောင်နော်ဒါပေမဲ့အဲ့လိုအဲ့ဒီဆံတရားကိုရမယ်ဆိုရင်ဒါအရင်ချမ်းသာတယ်ပေါ့အဲ့ဒါကဘာလို့လဲဝေဒနာရဲ့တာယာဝေဒနာဒါလေးကိုပြိတ္တောတရောင်းလို့ဇာမနာဝနေဦးမယ်ဆိုလို့ဒီဒီချင်းကဖတ်ရတယ်ပေါ့ဟုတ်လားအဲ့လိုလို့ဒီလိုဆက်ပြီးတော့ပြောစားရင်ဒုတိယဇာတတိယဇာသုတ္တဇာဉာဏ်လေးပါဒါအချင်းချင်းလေးကိုဦးဇင်းကပြောတာပါအဲ့လိုဉာဏ်သာကိုရှင်းတဲ့အခါဉာဏ်သာကိုဖတ်သားရတဲ့အခါမှာစိတ်ထဲမှာအလုံးမရှင်းတဲ့သဘောစိတ်ကိုယ်ကိုရှင်းရဖို့သဘောကိုရှင်းရဖို့ရှိဆိုတဲ့အချိန်ဘာမှမရှိဘူးပေါ့ဟုတ်လားဒီဒါပေမဲ့လို့အဲ့ဒီဝေဒနာနဲ့ပတ်သက်ပြီးတော့ရပ်သွားပြန်လာဝေဒနာရဲ့အာရုံတွေဆိုတာစဉ်းရင်းမရှိခြင်းများတာဖြစ်တယ်ဒါလေးကိုပြောဆိုပြန်လာတစ်ချက်ပြီးတော့ပြောတဲ့အတိအကျတွေရမှာဒါဝေဒနာရဲ့အာရုံတွေတည်းဒါပြန်ဝေဒနာရဲ့အဖြစ်ဝေဒနာရဲ့အာရုံတော့ဆိုတာဘာကိုပြောတာလို့ဝေဒနာရဲ့အဖြစ်ကိုကျွန်တော်မျက်စောပြန်လာစိတ်တော်တဲ့ဝေဒနာရဲ့အဖြစ်ဆိုတာဒီဝေဒနာရဲ့ပျက်စီးသွားတဲ့သဘောမတည်မြဲတဲ့သဘောပေါ့အိဋ္ဌာမတည်မြဲတဲ့အတွက်ကြောင့်ဒီဝေဒနာအကောင်းဆုံးဘူးဆိုတဲ့သဘောဒုက္ခပရိနိမဒုက္ခဝေဒနာဆိုတဲ့ဒုက္ခဒုက္ခရဲ့ကိုပဲသိရမှာပါဟုတ်ရဲ့အဲ့လိုဝေဒနာရဲ့အိဋ္ဌာမတည်မြဲတဲ့သဘောဒုက္ခဆင်းရဲတဲ့သဘော ဝိပရိနာမသမ္မာတမျိုးတည်းပြောင်းလဲပေါက်ပြန်သွားတဲ့သဘောပဋိဒိဟံဒီသဘောဝတရားမှာပါလို့ဆိုရင်ဝေဒနာရဲ့အဖြစ်ပါပဲအနေရှာဒုက္ခဝိပရိနာမသမ္မာဘယ်နှချက်တော့၃ချက်အဲ့ဒါကဝေဒနာရဲ့အဖြစ်ပဲဘယ်ဝေဒနာလဲဖြစ်လာဖြစ်လာဒီ၃ချက်ရှိနေတယ်ကျန်တယ်ဆိုတော့ဝိညာဉ်မှာလည်းပြင်းနေတယ်ဆိုတာမရှိပါဘူး။ဟုတ်လား။ပတိမြင်တဲ့ပြေသာချက်ပြီးတော့ရအောင်ကျေးဇူးရတယ်၊ပြန်ဆောင်ရတယ်၊အထောက်ရတယ်ဆိုတဲ့အပိုင်းသင်္ခါရဒုက္ခတွေတော့မရှိဘူးလား။ရှိတယ်။ဘုရားကြီးကတော့စိုးရိမ်ရတယ်၊ကိုဝံရတယ်ဆိုတဲ့အပိုင်းတွေတော့မရှိဘူးလား။ရှိတယ်။ဟုတ်လား။ဒါကြောင့်ဝိညာဉ်ခံစားမှုတို့ဒီအိဋ္ဌာမျိုးတာဖြစ်တယ်၊ဒုက္ခမျိုးတာဖြစ်တယ်။တမျိုးတည်းပြောင်းလဲထောက်ပြတဲ့အမျိုးတာဖြစ်တယ်လို့နားလည်ပြီဆိုရင်ဒါဒီဝိညာဉ်ရဲ့အာရီတော်ကိုနားလည်နေတာလို့ပြောနေမှာလား။ဆိုနေတယ်။ဒါဝိဒနာရဲ့အာရုံဆိုတာလည်းပြောခဲ့ပြီးခုဝိဒနာရဲ့အဖြစ်ဆိုတာလည်းပြောခဲ့ပြီးဒါပြင်ဝိဒနာမှတ်ပြောင်းရဆိုတာဘာလဲဆိုတော့အဲဒီဝိဒနာရဲ့အပေါ်မှာရှင်လန်းသမောမှုကိုပြေဖြောက်ထားတဲ့သဘောကာမကံကြောင့်မှုမှာလည်းပဲကာမရဲ့ပုံမှာပြောင်းကာမရဲ့ပုံမှာဝိဒနာမှုကိုပြေဖြောက်ထားတဲ့သဘောလို့ပြောနိုင်တယ်နော်ယုတ်တရားရဲ့ပုံမှန်ကိုယုတ်တရားမှထုတ်ပြမှုဆိုတာလည်းပဲယုတ်တရားရဲ့ပုံမှန်ရှင်လန်းသမောမှုကိုပြေဖြောက်ထားတဲ့သဘောကိုပြောရမယ်နော်ဝေဒနာမှတ်ထမြောက်မှုဆိုတာကြတော့လေအဲ့လိုပဲပြောတာဝေဒနာရဲ့ပုံမှာရွှေလန်းသမောမှုကိုပြန်ပါထားတဲ့သဘောကိုဖြောက်ထားတဲ့သဘောဒါကြောင့်မိတဲ့ဘောပြောမှုဒီကာမတရားကိုတရားဝေဒနာတရားတို့ရဲ့ကာယကိုအဖြစ်ထမြောက်လာဒါတွေကိုသိရမယ်သားလေးကဒါတွေကိုမသိဘူးသားလေးကိုဆိုလို့ရှိရင်ကိုယ်ကိုယ်တိုင်ဒီတရားတွေနဲ့ပတ်သက်ပြီးတော့နော်ကျွန်းချင်းချင်းသိလာတဲ့အခြေအနေမျိုးသူများကလည်းသိအောင်ပေးချင်ပြီလို့သိပါကျူစာအထုတ်ဖို့အတွက်ညွှန်ပြနိုင်တဲ့အနေအထားမျိုးလောကမရှိနိုင်ဘူးလို့ပြောပြတာဟုတ်လားဒီလိုသာယာဝေဒီအဖြစ်တည်ထုတ်ရောက်ရတယ်လို့နားလေသာမကိုယ်ကိုယ်နဲ့လည်းသိတယ်သူတို့ကလည်းဟိုဒီတရားတွေကလည်းထုတ်ရောက်မှုရှိအောင်စိတ်ထဲနိုင်တဲ့အနေအထားသင်ပြနိုင်တဲ့အနေအထားမျိုးကိုရှားနိုင်ခြင်းပေါ့ဟုတ်လားဒါကြောင့်မင်းတို့ကဘုရားကသာသနာ့ရဲ့အယူဝါဒရှိကြတဲ့ပုဂ္ဂိုလ်တွေကသင်တို့ကိုနော်သင်တို့ရဲ့ဉာဏ်ဟောဘုရားကလည်းပဲကာမဂတိကိုရောက်လာလို့ဟောတယ်တို့လည်းကမ္မဝါဒတွေကဟောတာပဲ။သူတို့ရဲ့ဆရာယဟန်ဘုရားမဟာယုတ်တရားကသူမြောက်ရလို့ဟောတယ်။တို့လည်းယုတ်တရားကသူမြောက်ရလို့ဟောတာပဲ။သူတို့ရဲ့ဆရာယဟန်ဘုရားမဟာဝေဒနာကသူမြောက်ရလို့ဟောတယ်။တို့လည်းဝေဒနာကသူမြောက်ရလို့ဟောတာပဲ။ဘာမှမထူးပါဘူးလို့ပြောလာခဲ့တယ်။ဒါကိုမေးရတယ်။ဟုတ်လား။အခုမြတ်စွာဘုရားကမင်းတို့ကလည်းဖြည့်နိုင်အောင်ဒါသမယုတ်တဲ့ဉာဏ်နဲ့အသေးစိတ်ပေါ်ထားလားဟောတာပဲ။ဒါကြောင့်ဘုရားတော်တော်များတို့ဒီတုတ်တံကိုနားရတဲ့အခါမှာကာမရဲ့ယုတ်တရားရဲ့ဝေဒနာဆိုတဲ့ခန္ဓာချက်ဒီတရား၃မျိုးတို့ရဲ့ကာယဝေဒနာသိရတယ်အဖြစ်ကိုလည်းသိရတယ်ဆက်ပြောင်းရုံနဲ့သိရတယ်အဲ့လိုဆိုလို့ရှိရင်ဒီတရားတွေကတည်းကဖွင့်ပြအောင်ကိုယ်ကလေးကြိုးစားမလဲဆိုတဲ့အပိုင်းလေးဒါလေးကိုဒီတော့ဆက်တွေ့အနေနဲ့ဒီကုန်းချုပ်ပြောနေပါတယ်ဟုတ်လားတကယ်ဒီရုပ်ခန္ဓာကြီးပဲဆိုရင်ကာမရောယုတ်တရားရောဝေဒနာတရားရောဒုက္ခသစ္စာလို့ဆိုရမှာပေါ့နော်ဒီသိရတဲ့တရားများမှဖြစ်တယ်ဟုတ်လားအဲဒီရှိနေတဲ့ဒုက္ခကလွတ်ရောက်ခြင်းဖြစ်နေဆိုရင်ဘယ်လိုလုပ်ရမလဲဒီနေရာဖြင့်မိတ္တရဏနော်လွတ်ရောက်ထမြောက်မှုရှိထမြောက်သွားတဲ့ဒုက္ခလုပ်ရမလဲဆိုရင်အတိုင်းလေးဒါလေးကိုစဉ်းစားပြီးနားထောင်ရမယ်ပေါ့ဒီမှာမြတ်စွာဘုရားဟောတာတဲ့မှာအဖြေလို့တော့ပါနေပြီးလားပဲဒီတရားတွေရဲ့ပုံမှာဆိုးရဲတဲ့ဘုံကိုဖြေပွားရင်းဒီနေတဲ့ဒီတရားတွေကထမြောက်မှုလို့ပြောမှာမလားသိသားတယ်အဲ့လိုဆိုရင်ဒီရှင်မမှုမမုံမှုကိုဖေးခွာနိုင်တာနဲ့အမြဲတမ်းဓမ္မတို့အကျိုးတွေကလုံးဝမရမှာပဲလို့ပေါ့သတိဉာဏ်နဲ့မလားမတော်တတ်နိုင်ဘူးလားဟုတ်တယ်ဟဲ့အဲ့လိုဆိုရင်ဒီတရားတွေရဲ့ပုံမှာရှင်မမှုမမုံမှုကင်းအောင်မလုပ်လို့လေသတိရှုပ်ပြောရမယ်ဆိုရင်ဒီတရားတွေရဲ့ပုံမှာရှင်မမှုမမုံမှုနည်းတော့ဘယ်လိုလုပ်မလဲဆိုတဲ့အတိုင်းပေါ့ဟုတ်လားအဲ့ဒါကိုကြားတော့ဒီတရားတွေနဲ့သက်သက်ပြီးတော့မှန်မှန်ကန်ကန်စဉ်းစားရှင်းနေနိုင်ဖို့လုပ်ရင်ဒီတရားတွေရဲ့အပေါ်မှာတော့ဖြစ်နေတဲ့အတိုင်းမှမှန်ကန်ကန်သိဖို့ရှုမှတ်ခြင်းကိုလည်းလိုတယ်ပေါ့။ဒါထပ်ပိုင်းတော့ဒီလိုပြောလိုက်ပါလေ။ဆရာပါဘုရားဒီကာမတရားယုတ်တရားဝေဒနာတရားကလွံ့ရောက်ခြင်းနဲ့ထွံ့ရောက်ခြင်းနဲ့ဆိုရင်သို့တော့ကကျိုးရတဲ့ဒီတရားတွေရဲ့အဖြစ်ကိုကောင်းကောင်းနားလည်ပြီးတော့ဒါကိုရှင်းရှင်းပြီးဖို့လုပ်မယ်။ဒါရှင်းရတဲ့အပိုင်းမှာတော့ကာမဒီအမြင်များတယ်လို့စဉ်းစားတယ်ဆိုရင်ကာမရဲ့ပုံမှာရှင်းလန်းတဲ့သဘောကတော့ရုပ်သွားနေတာအမှန်ပဲနော်။ယုတ်တရားရဲ့အပေါ်မှာဆုံးဆုံးကပြောရတဲ့ယုတ်တရားရဲ့ကြောင်းလေးဖောက်ပြန်သွားဖို့အချင်းချင်းပြည့်စည်သွားဖို့ဟုတ်လားဒီသဘောလေးကိုစဉ်းစားမယ်ဆိုရင်ယုတ်ရဲ့အပေါ်မှာလည်းရှင်းလင်းမလို့အထိုင်လို့မနေနိုင်ဘူးလားနေနိုင်တယ်အဲ့လိုဝေဒနာရဲ့အဖြစ်ကိုလည်းစဉ်းစားချင်းချင်းပဲဆိုရင်ဝေဒနာရဲ့အပေါ်မှာရှင်းလင်းမလို့နေသွားနိုင်တယ်ဒီရှင်းရှင်းလေးဆိုတဲ့တရားရဲ့အားအလာတွေအချင်းပြေးလို့မရဘူး ဟုတ်လားပစ္စဝကံစဉ်းစားဆင်ခြင်တဲ့အတိုင်းအတာကိုအများကြီးအကျိုးကြီးရှိရတယ်ဟုတ်လားဒါကြောင့်ကာမရဲ့အဖြစ်တွေကိုစဉ်းစားဆင်ခြင်နိုင်ဖို့လိုမယ်တော့ကာမဆိုတာတရားမှုကနည်းနည်းလေးအရှင်ရဲ့ဒုက္ခပဲများလားယူတရားဆိုတာလည်းတရားမှုကနည်းနည်းလေးအရှင်ရဲ့ဒုက္ခလေးပဲများလားအဲ့လိုဝိညာဉ်ဆိုတာလေတရားမှုကနည်းနည်းဆင်းရဲဒုက္ခကများလားလို့အဲ့လိုမျိုးဆင်ခြင်ခြင်းဒီပဲလေဆွေလမ်းသမောမှုကိုရှုပ်ချရင်ရောက်တယ်လို့ဆိုနေလို့အဲ့ဆိုနိုင်တယ်ဒီဒါကတော့ဟိုတမျိုးပြောရတာပေါ့ဉာဏ်သဘောမျိုးလေးပါပဲခုနကတော့ဆင်းခြင်းသလားဆင်းခြင်းရတဲ့အပိုင်းပေါ့ဟိုဖြစ်ရတော့ဒုက္ခအထောက်ရတဲ့အပိုင်းကိုကျွန်တော်ပြောချင်လို့ဆိုတော့အဲ့ဒီဖြစ်ပေါ်လာတဲ့ဒီကာမတွေဒီလူတရားတွေဒီဝေဒနာတရားတွေဖြစ်နေတဲ့အတိုင်းလေးအမှန်တိုင်းလေးပရိသဏ္ဍာန်ဒေသနာတော်မှာလာတဲ့မြင်းများတဲ့အမည်တိတိတိတိလေးအောင်ကြိုးစားအထောက်ရမယ်အပိုင်းပေါ့နော်သူရဲ့သဘောတဘာဝကိုအမှန်တိုင်းသိမယ်ဆိုရင်သူရဲ့ပုံမှာဆုလမ်းမမဟုတ်ပါနဲ့တော့မှာမဟုတ်ပဲတကယ်တော့ဒီယုံယောဝေဒနာယောကာမတရားယောပတိမေတဲ့တရားများမှဖြစ်တယ်ဆင်းရဲတဲ့တရားများမှဖြစ်တယ်ဆိုတော့ဒေသဘောတဘာဝအာရုံလက်ခံထားရမယ်ကောနော်အဲ့ဒီသူရဲ့သဘောတဘာဝအမှန်ကိုသိနေတဲ့ဆိုရင်သူဖြစ်နေတဲ့အခိုက်အတန့်မှာလည်းတည်တဲ့နေအောင်သိအောင်သတိကိုဤကနေရာမှာထားပြီးတော့ကြိုးစားရမယ်အားထုတ်ရမယ်ဟုတ်လားအဲ့လိုကြိုးစားအထုပ်ပါများရင်သူ့နဲ့ပတ်သက်တဲ့သူရဲ့သဘာဝအကြောင်းကိုကိုယ်ပေါင်းပေါင်းမသိဘူးလားသိတယ်ဒါမတည်နေတဲ့သဘောဒါဆင်းရဲတဲ့သဘောဒါဖောက်ပြန်ကြောင်းရတဲ့သဘောလို့ကိုယ်ကိုယ်တိုင်ဉာဏ်နဲ့ဓာတ်ရိုက်သိအောင်ကြည့်တယ်ဆိုလို့ရှိရင်ဓာတ်ရိုက်သိနိုင်တယ်ပေါ့အဲ့လိုသိနေတယ်သိနေတဲ့အခိုက်အတန့်ဒါရီရဲ့ပုံမှာဆွေးနွေးမှုမမောဖို့ဟာနေမတော်နိုင်ဘူးလား။အေးနေအောင်ကြိုးစားနေခြင်းဒီပဲနောက်ဆုံးတည်းကကိုယ်အောင်ကြိုးစားနေတယ်လို့ပြောမဆိုနိုင်ဘူးလား။ဆိုနိုင်တယ်။ဒါကြောင့်ဒီလိုပုံတော်ကောင်းလို့ဒီကာမတရားယုတ်တရားဝိညာဉ်တရားကလွတ်မြောက်ပြီးတော့ဆင်းရဲဒုက္ခငြိမ်းနေတယ်ဆိုလို့ရှိရဲ့။ဒါရီရဲ့ကာယဝေဒါရီရဲ့အဖြစ်ကိုနားလည်ဖို့ရှိအောင်ကြိုးစားအထုပ်ပြီးတော့ဒါရီကိုဆင်ခြင်နိုင်ဖို့လည်းလိုမယ်ပေါ့။ဟုတ်လားနောက်တစ်ချက်ကဒါရီဖြစ်တိုင်းဖြစ်တိုင်းလည်းပဲတတိယအရှိပြီးတော့တိတိတိတိနဲ့အောင်လည်းကြိုးစားအားထုတ်ရမယ်ပေါ့ဒါကတော့သိချင်တဲ့ကနာကိုအရင်ကနှစ်ချုပ်ပြီးတော့ပြောတာပါဟုတ်ရဲ့လားပရဂုခန္ဓာမှာကာမနဲ့ပတ်သက်ပြီးတော့သဘာဝတရားတွေအမျိုးမျိုးဖြစ်တယ်ရုပ်နဲ့ပတ်သက်တဲ့သဘာဝတရားတွေလည်းအမျိုးမျိုးဖြစ်တယ်ဝေဒနာနဲ့ပတ်သက်တဲ့သဘာဝတရားတွေလည်းအမျိုးမျိုးဖြစ်ဘူးလားဖြစ်တယ်ဒါရီကိုဖြစ်တိုင်းဖြစ်တိုင်းနေရာမရေးအချိန်မရေးအနေအထားမရေးသတိကိုပြန်လာတဲ့နေရာမှာထားပြီးတော့အမတ်တတိတိတိတိတိနေတိုင်းအောင်ကြိုးစားမယ်ဆိုရင်ဒါရီရဲ့သဘောတော်အမှန်တကယ်သဘောပေါက်ပြီးတော့ဒါရီရဲ့ပုံမှာဆွေးနွေးမဲ့ပုံပုဂ္ဂိုလ်ကြီးကြီးနဲ့ရှုတ်ချလာနိုင်တဲ့အနေအထားဟုတ်လားအဲ့လိုနည်းနည်းတဲ့အနေအထားတွေကိုမရနိုင်ဘူးလားရနိုင်တယ်အဲ့လိုဖြစ်သွားတဲ့အမြတ်ဒီကရဘာတော်ကြီးတို့တွေကဘောမှာတတဝန်ငြိမ်းချမ်းပွင့်ချတာကိုရမယ်ပေါ့ဟုတ်လားအောင်ဆုံးကြီးတို့မင်းရခုရရပြီးတော့ဒီမှချမ်းသာကိုပြမောက်မပြည့်ရသေးတယ်မှာနော်ဒီလိုသဘောဝတရားတွေရဲ့သဘောအမှန်ကိုသိနေတဲ့အခိုက်အတန့်မှာရှင်းလင်းမှုနည်းတဲ့အတွက်ကြောင့်ထိုက်တဲ့တဲ့သတ္တမှုထိုက်တဲ့ဉာဏ်ဖို့ကိုရမယ်ဆိုတာကတော့ဒီမှာတဲ့ဖြစ်စရာအရှိဘူးပေါ့နော်ဒါကြောင့်ဒီကောင်တော်တို့မင်းရခုရဆိုတာကတော့ဒါကြောင့်တရားတွေပြည့်စုံသွားရင်ရမှာပါပဲဟုတ်လားတို့တော်တွေကမရသေးတော့မှာကိုရှောင်းလန်းနေတဲ့နားမှာဇွဲမှာဇွဲတန်တန်နဲ့ရှောင်းရမယ်ဆိုလို့ရှိရင်မင်းရဲ့ပုံညာမရသေးတဲ့အခိုက်အတန့်ပါလေ။ပုံနဲ့ကြံတဲ့အကျိုးရလဒ်ကိုမရသေးဘူးလား။ရတယ်။ဟုတ်လား။ဒါကြောင့်အကျိုးရလဒ်ကိုရလာမှအလို့ရဲ့တောင်းဝန်လို့သဘောထားရမယ်ပေါ့။အလို့ကိုလုပ်ဖို့ရတာကိုယ့်ရဲ့တောင်းဝန်လို့သဘောထားရမယ်ပေါ့။ဟုတ်လား။အဲ့လိုသဘောထားပြီးတော့ဒီတဘာဝတရားတွေရဲ့အမှန်ကိုရှင်းရှင်းပြောဖို့လည်းတော့မယ်။တိဝရိယဉာဏ်ဉာဏ်ဥရှိပြီးတော့ဒါတိုင်းတိတိပြောဖို့လည်းလိုမယ်ပေါ့။ဟုတ်ရဲ့လား။ဒီဒါယံပိတ္တောင်းတို့ဒီမဟာဒုက္ခနာပိတ္တံကိုနာယုံယုံပြီးတဲ့နောက်မှာနော်ကာမတရားရဲ့ကာယဝေအပြည့်ထွန်မြောက်ရရုပ်တရားရဲ့ကာယဝေအပြည့်ရဲ့ထွန်မြောက်ရဝေဒနာတရားရဲ့ကာယဝေအပြည့်ရဲ့ထွန်မြောက်ရဒါတွေကိုနားလည်သဘောပေါက်ပြီးတော့ဒတိတရားတွေကိုလွတ်မြောက်ရနာရှင်လို့ဆိုရင်တိရံတရားဝိကိရှင်ပါရှင်းတဲ့တရားတွေကိုကျင့်သုံးပြီးဒုက္ခအလုံးချုပ်ဆုံးနိုင်ရတယ်ပြတော်မေကြည့်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုလို့ပြီးတော့မဟာဒုက္ခခန္ဓာပုဒ်တံကိုမေတ္တာထုတ်ပြီးတော့ဆုံးဖြတ်ရအောင်နော်ဘဝတုသဗ္ဗမင်္ဂလာရတ္တောသဗ္ဗဒေဝနာသဗ္ဗဘုရားရောဝေနာပနာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလာရတ္တောသဗ္ဗဒေဝနာသဗ္ဗဓမ္မာနုဝါဝေနာပနာဒုက္ခိဝန္တုတိသောတုသမမင်္ဂလာရက္ခတုသဗ္ဗတိဝိသသဗ္ဗသင်္ဃတုဝါဝိနတ္တဒုခိဝတုတိဒေတုမာနတေပြာနာပိသပောက်တောဘုဇာတအာလောကတ္တဝါတန္တရူအာ
ောင်းဆိုတဲ့မင်္ဂလာဝါဝတိဘဝတုကောင်းဆိုတာပဲဖြစ်တော်မူကြပါစေ။တာဝတိဝဒမိလိုကနာကိုပါဆောင်ပြည့်နေကြဝန္ဒနာ။ဒီလိုရင်မဆောင်ပြည့်နေတဲ့ဝန္ဒနာမိလိုတာသာမိလိုကောမဆောင်ပြည့်ဆောင်ပြည့်နေတဲ့ဝန္ဒနာ။နာမယနာကောင်းတဲ့ဘုဒ္ဓဘာသာလူပင်ဒိုက်ခတုကောင်းဆိုတာပဲဆောင်ရွက်တော်မူကြပါစေ။တာဝဝရသူဝဝိတာကိနာဝါလိုတေဇုနာပွင့်တော်မူကြရေသုဒ္ဓတာဘာဘယရှင်ကိုယ်တော်ပြုတို့ယင်တဘူတိယောအလိုဘုံတော်တို့ရမလောင်းသာဝဓမ္မတုဝဝိနာမေလီရံကုလိတံဒိဗ္ဗံကေတေဆိုသောဆရာတို့တရားတော်ပြုတို့ယင်ဘုတိယောအလိုဘုံတော်တို့ရမလောင်းသာဝဓမ္မတုဝဝိနာမေလီရံရေယပလတံတရားဆိုသောဆရာတော်ရိယံသာရှင်ပြုတို့တေကောတိလာဝမရိယကိနာဝတို့တကိယောမောရယံဘုတိတံဟာရှင်ကောင်းရှင်မြတ်ကောင်းတို့ရဲ့ဘုဒ္ဓေဇောအနုဘုံတော်ရတနာ။ဗราဒိယောမြတ်ဘဝကံဆိုင်ရှိရှိတိုင်းရှိရှိတိုင်းဒုတိယကိုရှိပြည့်စုံမှာစတန်ရရှိရာဘုဒ္ဓေဘဝတို့ကောင်းစွာမည်ဖြစ်တော်မူကြပါစေတည်း။